to the Voice of America in Burmese.
Minglawa shin. VOA American တိုင်ရဲ့2019ခုနှစ်ဧပြီလ9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါပါရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကို American ဆင်နဲ့ကျွန်တော်ကြော်သိမ်းပြပြမှာပါ။အမေရိကန်ရှိနေသူဝီလျံဘားဟာအခုလက်ရှိအချိန်မှာအောက်လွတ်တော်ပြည်သူ့ငွေစည်းရုံးကော်မတီရှိမှအမတ်ရရဲ့မေးခွန်းတွေကိုဖြေနေပါတယ်။အမေရိကန်ဟာကမ္ဘာအကြမ်းဖက်ဝါဒရဲ့တကယ်ကောင်းဆောင်ဖြစ်တယ်လို့အီရန်သမ္မတကရှုတ်ချပြောဆိုလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နိုင်ငံနယ်စပ်မှာလှုပ်ရှားနေတဲ့အကြမ်းဖက်သမားတွေကိုနှိမ်နှင်းမယ်လို့နိုင်ငံစလုံးကပြောပါတယ်။ဒီတွင်နေပါဝင်တခြားထိပ်တန်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းတွေထဲမှာတော့ရခိုင်ပြည်နယ်က6မြို့နယ်မှာညမထွက်ရအမိန့်ထုတ်ထားပြီးဖမ်းဆီးစစ်ဆေးနေတာတွေရှိတယ်ဆိုတာကိုဒေသခံတွေကအခုလိုပြောပါတယ်။
ဒီရေလို့ခေါ်တဲ့အဖြစ်တွေကသူ့ဟာဒီတနေ့ပြစ်ထောက်တယ်ပြီးတော့အင်ဂျင်အင်ကိုလိုတန်ဖရာဖြစ်နေရှိတယ်အင်ဂျင်ကိုဝယ်ပုံလဲခြားတယ်အဲ့တော့ဒါလို့ရှိရဖြစ်ဖြစ်
ကြောက်တော်ဒေတာကဥဇော်ဝင်ပြောပြသွားတာကိုနားဆင်ကြရမှာပါဒီသတင်းနဲ့အတူတကြံအတွင်းယာဒီဥရုပူပြင်းနာကြောင့်ခရမ်းလွန်ရောင်ကြီးအန်ဒီယာကိုသတိထားကြဖို့သတိပေးချက်ကိုလည်းနားဆင်နိုင်ပါတယ်အမေရိကန်သမ္မတကအမိမြေလုံခြုံရေးဝန်ကြီးကိုရုတ်တရက်ယာရုကဖယ်ရှားလိုက်တဲ့အကြောင်းကိုလည်းနောက်ပိုင်းမှသိကြရမှာပါရှင်အဲဒီနောက်တကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်းစင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရှိနေတဲ့ဝီလျံဘားဟာအောက်လွတ်တော်ပြည်သူ့ငွေစည်းရုံးကော်မတီရှေ့မှာမီးမြန်းချက်တွေကိုဖြေကြားနေပါပြီကော်မတီဝင်လွတ်တော်အမတ်တွေကမေးကြားတဲ့မေးခွန်းတွေထဲ2016သမရယူကော့ပွဲမှာရုရှားဝင်နောက်ခဲ့တဲ့အပေါ်အတူးဆုံရစစ်ဆေးမှုရောဘတ်မူလာရဲ့အစီအစဉ်နဲ့ပတ်သက်တာတွေလည်းပါပါလိမ့်ဒီကြားနာပွဲရဲ့ရည်ချက်ကမစ္စတာမူလာရဲ့အစီအစဉ်နဲ့မဆိုင်ပဲမစ္စတာဘားရဲ့ဂျူရီထုတ်ပြန်ချက်ထဲမှာလည်းစင်ကစားနဲ့ပတ်သက်လို့ဖော်ပြထားတာမပါပါဘူး။ကျောင်းနာဘွယ်ရဲ့အဓိကအကြောင်းအရာကတော့လာမယ့်အောက်တိုဘာလမှာစတင်မယ့်ဗန်ဒါနှင့်အစ်စ်မှာတရားရေးဌာနအတွက်အစိုးပြုတင်ပြထားတဲ့ဗန်ဒါငွေရတာချက်ကိစ္စပါ။နောက်ကျင်းပမဲ့ရွေးကောက်ပွဲတွေမှာပြည်ပကဝင်ပြီးဆွတ်ဖက်တာမျိုးကနေကောက်ွယ်ဖို့တရားရေးဌာနရဲ့လုံဆောင်ချက်တွေကိုတော့ရှင်းနေချုပ်ဘာကသူ့ကြိုတင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပြီးရွေးကောက်ပွဲတွေအနှောက်အယှက်ကင်းရေးဟာတရားရေးဌာနရဲ့အဓိကကိစ္စရပ်တစ်ခုဖြစ်တယ်လို့ပြောထားပါတယ်။
ဣသရေလနိုင်ငံမှာဒီကနေ့လွှတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးနေကြပါပြီ။ဒီရွေးကောက်ပွဲမှာအဓိကရှင်ပြိုင်နေကြတာကတော့လက်ရှိဝင်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူဦးဆောင်တဲ့ပါတီနဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီကန့်စ်ဦးဆောင်တဲ့ပါတီတို့ဖြစ်ကြပါလိမ့်။မဲပေးပွဲမတိုင်ခင်ကောက်ယူရတဲ့လူထုစစ်တမ်းတွေမှာတော့မစ္စတာနီတန်ယာဟူရဲ့ Likud ပါတီနဲ့မစ္စတာကန့်စ်ရဲ့ Blue and White ပါတီတို့ဟာလွှတ်တော်အမတ်120ရှိတဲ့ခနက်ဆက်ဣသရေလလွှတ်တော်မှာတူညီတဲ့အမတ်ရည်တွေရတာကိုပြထားပါလိမ့်။အဲ့တိုင်းပါဖြစ်မယ်ဆိုရင်တော့အသက်69နှစ်အရွယ်မစ္စတာနေတယာဟူဟာသူ့ရဲ့မဟာမိတ်ပါတီတွေနဲ့ပေါင်းပြီးတော့ညွန်ပေါင်းဖွဲ့ပြီးတတန်း5ချိန်မြောက်ဝင်ကြီးချုပ်ဖြစ်လာွယ်ရှိနေပါတယ်။အနိုင်ရမယ်ဆိုရင်တော့အစ္စရေးရဲ့တတန်းအရှိဆုံးဝင်ကြီးချုပ်ဖြစ်လာွယ်ရှိပြီးနိုင်ငံတည်ထောင်သူဒေးဗစ်ဘန်ဂူရီယန်ထက်တောင်မှဝင်ကြီးချုပ်တတန်းကျော်တောင်းမှဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုဟာကမ္ဘာအကြမ်းဖက်ဝါဒရဲ့တကယ်ကောင်းဆောင်ဖြစ်တယ်လို့ယူရန်သမ္မတဟက်ဆန်ရူဟာနီကရှုတ်ချပြောဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့တော်လှန်ရေးအင်ဆောင်တပ်ဖွဲ့ IRGC ကိုအကြမ်းဖက်ဝါဒီအဖွဲ့အဖြစ်အမေရိကန်ကတတ်မှတ်ကြေညာလိုက်ပြီးနောက်တည့်မှာအီရန်ဘက်ကအခုလိုတုံ့ပြန်လိုက်တာပါ။ပြည်ပအစိုးရတခုရဲ့အဖွဲ့အစည်းတခုခုကိုအကြမ်းဖက်ဝါဒီအဖွဲ့အဖြစ်အမေရိကန်ကတတ်မှတ်တာဒါပထမဆုံးအကြိမ်ပါ။သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရေးဌာနကဦးစီးလှုပ်ဆောင်တဲ့ဒီထူးခြားတဲ့တတ်မှတ်ချက်အရအီရန်နိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးအားမြောက်လုပ်တဲ့နိုင်ငံတခုဖြစ်တယ်ဆိုတာကမက IRGC တပ်ဖွဲ့ဟာအကြမ်းဖက်ဝါဒကိုနိုင်ငံရေးလက်နက်တခုအဖြစ်ငွေကြေးထောက်ပံ့ပြီးအားပေးအားမြောက်လုပ်နေတယ်ဆိုတာအတိမတ်ပြုလိုက်တာဖြစ်ပါတယ်လို့ထုတ်ပြန်ချက်တခုမှပြောထားပါတယ်။ဒါပြင် IRGC ဟာကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီလူရှောင်းမှုကိုလမ်းညွှန်အကောင့်ထဲပေါ်လာမှာအီရန်အစိုးရရဲ့အဓိကနီလန်းဖြစ်တယ်လို့လည်းဆိုပါတယ်။အမေရိကန်ရဲ့သတ်မှတ်ချက်ဟာဒေါ်လာရေးအဆောင်တပ်ဖွဲ့ရဲ့ဂုဏ်သိက္ခာတက်အောင်လုပ်ပေးမှသာဖြစ်ပြီးအီရန်နိုင်ငံသားတွေကြားညှဉ်းပန်းမှုကိုအားပေးမှသာဖြစ်တယ်လို့သမ္မတရူဟာနီကပြောပါတယ်။
လီဗျားနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေကစီးရီးယားဖြေရှင်းရမှာမဟုတ်တဲ့အတွက်နိုင်ငံရေးပါတီအနေနဲ့နိုင်ငံရေးအရသာအဖြေရှာနိုင်ဖို့အတွက်အမြန်ဆုံးဆွေးနွေးကြဖို့ကိုကုလသမဂ္ဂတွင်မှူးချုပ်အန်တိုနီယိုဂူဒရက်စ်ကတောင်းဆိုလိုက်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့ကုလသမဂ္ဂအနေနဲ့အကူအညီပေးသွားမယ်လို့လည်းတွင်မှူးချုပ်ရဲ့တင်းလာနေနောက်ပိုင်းကြေညာချက်မှာဖော်ပြထားပါတယ်။မြို့တော်ထရီပိုလီမှာလေပက်နေစဉ်တခုတည်းသောမီဒီကာလေရင်ကွင်းကိုတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့ဆိုပြီးတော့ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာကို ဩဇာခန်းတဲ့တွေကပြောဆိုပြီးနောက်ပိုင်းကုလသွေးမှုချုပ်ကကုလပြောလိုက်တာပါဒီလေးစားစားခိုက်မှုကြောင့်ထိခိုက်ဒဏ်ရာရတွေမရှိပေမဲ့လေလေးစိတ်ကိုနိုင်ပေါင်းများစွာပိတ်ထားခဲ့ရပါတယ်လေပြားမြို့သားစစ်တဲ့အကြီးအကဲဘုကြီးဟက်တာရဲ့လက်ရဟာအနာသိမှုကျူပန်းလာလို့ခရတမကထောက်ခံပေးထားတဲ့လေပြားဝင်ကြီးချုပ်ဖယက်ဆာရက်ကပြောဆိုထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 19.69 kHz 1545တုံည 19.25 kHz 1783တုံည 19.32 kHz 9335နဲ့ပထမနာရီဘက်မှာ 19.190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့အင်္ဂါညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနယ်စပ်မြေလျှောက်လှုပ်ရှားနေတဲ့အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေကိုမြန်မာနိုင်ငံကအမြင့်တက်တုတ်တင်ရှင်းလင်းသွားမယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းဘယ်လိုအကြမ်းဖက်အုပ်စုမျိုးကိုမဆိုတခြားဘယ်နိုင်ငံကိုမဆိုစတင်တိုက်ခိုက်ဖို့အတွက်သူတို့နိုင်ငံကိုအတုံးချောင်းကပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဒီမီလာရှိရနေကနေပြီးတော့မှကျင်းပတဲ့နိုင်ငံနဲ့ကြားဆောင်တပ်ဖွဲ့တွေအကြားအစင်းနဲ့အရာရှိကြီးတွေစီဝေးပြီးဒီကနေ့ရဆွဲနဲ့ပူးတွဲသတင်းထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါ။အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေဟာဘယ်သူတွေပါဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပါဘူး။နိုင်ငံနေဆက်ဆောင်မှာလှူရှားနေတယ်လို့နှစ်ဖက်အစိုးရတွေအရင်ကပြောထားဘူးလားကတော့ဒဂိုင်းလူမျိုးစုတနက်ကိုင်းအဖွဲ့ AA နဲ့အကြမ်းဖက်ဝါဒီအုပ်စုအဖြစ်တရားဝင်သတ်မှတ်ကြေညာထားတဲ့အာဆာအဖွဲ့တွေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်တပ်ဖွဲ့အနေနဲ့နေဆက်ဒေသတစ်လျှောက်တက်ကြွလူကြားစွာစစ်စစ်ကြမ်းမှတ်သွားမှာဖြစ်ပြီးအကြမ်းဖက်သမားတွေထက်တန်းဝင်ရောက်လာတဲ့တရင်အချက်နဲ့လက်ခံရရှိရင်ဒါစီပိတ်ဆို့ရှာဖွေသွားမယ်လို့ဖော်ပြထားပါတယ်။နေဆက်ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေအပေါ်ပြစ်ခတ်တိုက်ခိုက်တာမျိုးဖြစ်လာတဲ့ဆိုရင်အကြောင်းရင်းမှန်ပေါ်ထုတ်ဖို့အတွက်အရေးပေါ်စီဝေးတွေလုပ်သွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံနဲ့နေဆက်ဘင်္ဂလားဒေ့ရှ်တောင်ပယ်ချန်ကစိတ်မာတင်ကြုံမော့ကိုလက်နက်ကင်ရန်အပြည့်အစုံနဲ့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့ဝင်အတော်များများဘင်္ဂလားဒေ့ရှ်ဘက်ကတနင်္လာနေ့မှာလွှတ်လိုက်ပြီးတဲ့နောက်တနင်္လာနေ့မှာနေကြားဆောင်တပ်ဖွဲ့တွေကြားအစည်းအဝေးလုပ်တာပါအစည်းအဝေးတွင်ဆွေးနွေးတဲ့အထက်မှာအဲဒီလိုတပ်ဖွဲ့တွေလွတ်တဲ့ကိစ္စပါသလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူးစိတ်မာတင်ကြုံဟာဘင်္ဂလားဒေ့ရှ်ဝင်ဖြစ်ပြီးဒီကြုံနဲ့ပတ်သက်လို့နှစ်နိုင်ငံအကြားတန်တမာရေးတင့်မာမှုတွေဖြစ်ထားမှုပါတယ်
ဟောင်ကောင်မှာ2014ခုနှစ်တုန်းကဖြစ်ခဲ့တဲ့ထိလှုပ်ရှားမှုဒီမိုကရေစီရေးဆန္ဒပြပွဲကြီးတွေရဲ့ခေါင်းဆောင်၃ယောက်ကိုဒီကနေ့မှပြစ်ဒဏ်စီရင်လိုက်ပါတယ်။ Penny Thai, Chen Kimman နဲ့ဖုံးတော်ကြီး Chu Yu Ming တို့ကိုအများပြည်သူအနောက်ဆက်ဖြစ်အောင်ကြံစီမှုဆိုင်ရာဆွဲချက်အတွက်အပြစ်ရှိတဲ့အကြောင်းတရားရုံးကဆုံးဖြတ်ပါတယ်။ Penny Thai နဲ့ Chen Kimman တို့နှစ်ယောက်ကိုအများပြည်သူအနောက်ဆက်ဖြစ်အောင်တခြားသူတွေကကျူးလွန်စေဖို့အားပေးအားမြောက်လုပ်မှုဆိုင်ရာဆွဲချက်နဲ့ပါအပြစ်ရှိတဲ့အကြောင်းဆုံးဖြတ်ပါတယ်။သူတို့တို့ရဟဟောင်ကောင်မြို့လယ်ကိုတင်ပိုက်ကြလို့ဆိုရမယ် Occupy Central ဆိုတဲ့လှုပ်ရှားမှုကို2013ခုနှစ်မှာဦးဆောင်ခဲ့ကြတာပါအဲဒီကနေ့တဆင့်2014ခုနှစ်မှာတော့ကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတော့ဟောင်ကောင်ရဲ့အဓိကကျတဲ့နေရာတွေ89ရဲ့ကြာဖိတ်ဆို့သွားခဲ့ရပါတယ
်ကွန်ကိုရီးယားသမ္မတမွန်ဂျေအင်းဟာမနေ့ကဗုဒ္ဓဟူးနေ့ကျရင်အမေရိကန်ပြည်ထောင်စုခီးစဉ်စတင်တော့မှာဖြစ်ပြီးဇာတာပရီးနေ့မှာသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဆွေးနွေးမှာပါသူကြီးစင်ကနေအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကြားရပ်တန့်နေတဲ့ဆွေးနွေးပွဲတွေပြန်ဆောက်အောင်လုပ်နိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းအစောပိုင်းမှာသမ္မတမွန်ကပြောထားမှုပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာဖေဖော်ဝါရီလကလုပ်တဲ့ဒေတီစီဝေးပွဲတွင်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ကြားသဘောတူညီချက်တစ်ခုကိုမရဘဲမအောင်မမြင်ဖြစ်ထားတာပါ
။ဆွီဒင်နိုင်ငံကာတွန်မြို့တော်ကဆွီဒင်စစ်ဌာနချုပ်အပြင်ဘက်မှာတနက်ပြစ်ဒဏ်တွေဒီကနေ့မှကြားနေရပါတယ်။သမ္မတဦးမာအယ်ဘာရှာနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုပွဲတွေ3ရက်မြောက်နေ့မှာအဲ့လိုတနက်ပြစ်ခတ်တံတွေကြားရတာပါဆန္ဒပြလူအုပ်စုကြီးတစုဟာစစ်ထောင်လိုက်ချုပ်အပြင်ဘက်မှာစနေနေ့တုန်းကစူရေးဆန္ဒပြနေကြတာဖြစ်ပြီးတော့သမ္မတအယ်ဘာရှာရဲ့နှစ်30ကြာအာဏာရှင်အုပ်ချုပ်မှုအဆုံးသတ်ဖို့တောင်းဆိုနေကြတာပါခါတွင်မြို့တော်ကဆန္ဒပြသူတွေကိုလုံခြုံရေးစစ်တပ်တွေကဖြိုခွဲတာကြောင့်လူ6ယောက်တည်ဆုံသွားခဲ့ရပါတယ်။သမ္မတဘာရှာအစိုးရဟာနိုင်ငံစီးပွားရေးကိုစီမံခန့်ခွဲတာညံ့ဖြစ်လွဲချော်နေတယ်လို့ဆန္ဒပြသူတွေကဆွဆဲကြပြီးတော့ဒီဇင်ဘာလ19ရက်နေ့ကလေးကဆန္ဒပြပွဲစတင်ခဲ့တာပါ။စီးပွားရေးဆိုးနေတာကြောင့်စားတော့ကုန်နဲ့လောင်းစာစီစင်းလုံးတွေတက်ပြီးတော့နိုင်ငံသားငွေပြတ်တက်တဲ့ဖြစ်နေပါတယ်။ဆန္ဒပြပွဲတွေကိုအစောပိုင်းနှိမ်နှင်းဖြိုခွဲတာတွေမှာအမမြင်ဖြစ်ခဲ့ပြီးတဲ့နောက်ထပ်နှိမ်နှင်းဖို့ကြိုးစားတဲ့အနေနဲ့ဖေဖော်ဝါရီ22ရက်နေ့မှာတော့သမ္မတဘာရှာကနိုင်ငံတော်အရေးပေါ်ခြေနေကြေညာထားပါတယ်။
အမေရိကန်ပြည်ထောင်စုဥရောပဂျပန်နဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းအနာဂတ်အလားအလာကိုနိုင်ငံကငွေကြေးရမုံငွေဖွဲ့ IMF ကရှော့ချခံမှန်းလိုက်ပါတယ်။ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေကိုအဓိကအကြောင်းချက်တစ်ခုဖြစ်ထောက်ပြပြီးတော့တိုးတက်မှုနှုန်းရော့ချမယ်လို့ခန့်မှန်းတာပါ။ဒီနှစ်အတွက်ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းဟာ 3.3% ကျန်လုံးရှိတယ်လို့ IMF ကခန့်မှန်းတာကြောင့်2018ခုနှစ်က 3.6% ကျန်လုံးရှိခဲ့တာနဲ့ကျသွားတာပါ။ဒါဟာ2016ခုနှစ်ကနေအတူတူဖြစ်ပြီး2009ခုနှစ်ကလေးကဆိုရင်တိုးတက်မှုအနေဆုံးဖြစ်ပါတယ်။ဇန်နဝါရီလကခံမှန်းချက်မှာတော့ဒီနှစ်အတွက်ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းကို 3.5% ကျန်လုံးရှိမယ်လို့ IMF ကခံမှန်းထားမှုပါတယ်။ 2018ခုနှစ်က 1.9 ရာခိုင်နှုန်းရှိခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ထုတ်တက်မှုနှုန်းဟာဒီနှစ်မှာ 1.3 ရာခိုင်နှုန်းပဲရှိမယ်လို့လည်း IMF ကခန့်မှန်းပါတယ်။ယူရိုငွေကြေးကိုအသုံးပြုတဲ့ဥရောပ19နိုင်ငံပေါင်းရဲ့ထုတ်တက်မှုကတော့2019ခုနှစ်မှာ 1.3 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းတာကြောင့်2018ခုနှစ်က 1.8 ရာခိုင်နှုန်းရှိခဲ့တာလည်းဆိုရင်ရောကျသွားတယ်လို့2023ခုနှစ်ခေတ်ကဆိုရင်အနှိမ်ဆုံးဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့ထုတ်တက်မှုနှုန်းဟာမနစ်က 3.8 ရာခိုင်နှုန်းရှိခဲ့တာကနေဒီနှစ်မှာ1ရာခိုင်နှုန်းရှိမယ်လို့နည်းနည်းတိုးပြီးခန့်မှန်းပြီးမယ်လေ။နှစ်စာပိုင်းမှာခန့်မှန်းခဲ့တာလည်းဆိုရင်တော့ရောကျသွားပါတယ်။ထိုင်းနိုင်ငံမှာဂျာမန်ကမ္ဘာလက်ကြီးတဲ့တူအူကိုမတင်းချင်းတပ်ဖြတ်မှုနဲ့ထိုင်းနိုင်ငံသားအမိုက်ကောက်သူတူအူကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်။အသက်29နှစ်အရွယ်ဂျာမန်နိုင်ငံသူကမ္ဘာလက်ကြီးတဲ့ရဲ့အလောင်းကိုထိုင်းပင်လယ်ကွေ့ကရှုခင်းကောင်းလာတဲ့ခိုးစီချမ်းကျွတ်မှာတရွယ်၆တွေကြောက်တုံးကြောက်ခဲတွေနဲ့ဖုံးကွယ်ပြီးမြုပ်ထားတာကိုတနင်္ဂနွေကတွေ့ခဲ့တာပါ။သူရဲ့မျက်နှာနဲ့ဥကောင်းသူမှာအပြင်းအထန်ရိုက်နှက်ခံထားရတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရခရစ်စနာဖတ်တနာချာရုံးကထုတ်ပြန်ကြတဲ့ကူမှာပြောထားပါတယ်။လူသားမှုတံကြားနဲ့ဖန်ဆီးထားသူပါအသက်23နှစ်ရွယ်ရိုနာကွန်ရူမရွန်လို့လည်းဆိုပါတယ်။ဂျာမန်မျိုးသမီးဟာမလ23ရက်နေ့ကထိုင်းနိုင်ငံကိုရောက်လာတာဖြစ်ပြီးအခင်းတည်းရအနီးမှာထိုင်းနိုင်ငံသားကတွေ့ပြီးတော့မတင်းချင်းခဲ့တဲ့အကြောင်းအဲဒီနောက်ရဲကိုသွားတိုင်မှာကြောက်တဲ့အတွက်နှစ်ထင်းနဲ့မျက်နှာကိုကြောက်တုံးနဲ့ထုပြီးရိုက်တက်ခဲ့တာလို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။သူဟာပြစ်မှုမကျူးလွန်ရင်မွေးစေတုံးဆွဲထားတယ်လို့မခံတဲ့အကြောင်းရဲပြောခွင့်ရအထဏာကုန်းကအရက်ပြည်တင်ထနာကိုပြောပါတယ်။အကင်းပြည်ပြည်နိုင်ငံငယ်ကြမှာမရေလူတပ်မှုကျူးလွန်သူလို့တမ်းများရှိသူကိုသူ့နေအိမ်မှာသွေးဆိုးနေတဲ့အင်ဂျင်နဲ့ပေါင်းပြီးဝတ်ထားလိုက်တာတွေ့ရပြီးတော့ဖမ်းဆီးလိုက်တာလို့ရဲတပ်ဖွဲ့ကပြောပါတယ်။2024ခုနှစ်တုန်းကတော့ကိုတောင်ကျွန်းပင်လယ်ကမ်းကြီးမှာပြည်တင်ကဘာလက်ကြီးတဲ့လူကိုတပ်ဖြတ်မှုနဲ့မြမရွှေပြောင်းလူတမန်သူဖမ်းဆီးခံရပြီးသေတံချမှတ်ခံထားရပါတယ်။အရေးမှုကိုစုံစမ်းစစ်ဆေးတာနဲ့တရားခွင်အမှုစစ်ဆေးတာတွေအပေါ်လေးလာဆောင်ကြည့်သူတွေကဝေဖန်ပြောဆိုပါတယ်။တရှိမှာတော့မြန်မာနိုင်ငံသားနှစ်ဦးဟာထိုင်းတရားရုံးချုပ်မှာနောက်ဆုံးအယူခံတင်သွင်းထားပါတယ
်။အင်္ဂါနေ့ညနေပိုင်းထိတ်တန့်ရံနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချောချောသိန်းနဲ့မအီးတန်စင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ကစစ်ရေးနဲ့ပြည်သူတွေရဲ့လုံခြုံရေးဘေးကင်းရေးအခြေအနေဘယ်လိုရှိသလဲဆိုတာကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်ရဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြန်မာအစိုးရစစ်တပ်ကြားရင်ဆိုင်တိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရစစ်တပ်ဘက်ကစစ်အင်အားလက်နက်အင်အားတွေပို့တိုးပြီးချလာတဲ့အတွက်စစ်ရေးတင်းမာမှုအတော်လေးကိုပိုပြီးတော့ပြင်းထန်လာမယ့်အနေအထားဖြစ်တယ်လို့ရခိုင်တပ် AA ပြောခွင့်ရကပြောပါတယ်။စစ်ဖြစ်နေလို့လုံခြုံရေးအခြေအနေကြောင့်ညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ထားတဲ့မြို့နယ်6မြို့နယ်ထဲမှာတော့အမိန့်မနာခံမှုနဲ့အရသာတချို့ဖန်စီခံရတာအာနာပိုင်တွေဘက်ကမတင်ကမှုနဲ့နေအိမ်တွေကိုအင်အားသုံးဝင်ရောက်စစ်ဆေးနေတာတွေရှိသလိုဒေသခံပြည်သူတွေနေစဉ်လူမှုဘဝစားသောက်လုပ်ကိုင်မှုတွေအခက်အခဲဖြစ်ရတယ်လို့ရခိုင်လွတ်တော်ကိုယ်စားလှယ်နဲ့ဒေသခံတွေကပြောကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုမောင်ကတင်ပြပေးထားပါတယ်ရှင်
ရခိုင်တိုင်းဒေသလုံးနဲ့ကိုင်တက်အေအေနဲ့မြမဆိုးရစစ်တပ်တို့ကြားစစ်ရေးပြိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့အခုလက်ရှိမှာမြမစစ်တပ်ဘက်ကစစ်အင်အားလက်နက်အင်အားတွေထပ်တိုးချထားပြီးဘူးသီးတော်မြောက်ဦးနဲ့မင်းများမြို့နယ်တွေဘက်မှာရင်ဆိုင်တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတယ်လို့ရခိုင်တပ်မတော်အေအေရဲ့ပြောခွင့်ရခိုင်ဒုက္ခကပြောပြပါဗျာ။
အော်ဒီရဲပိုင်းမှာတော့ဒီဘူးသီးတော်မျိုးနဲ့ဒီဝင်းရဲယုံဖက်မှာဖြစ်ခဲ့တာရှိတယ်။နောက်တော့မြောက်ဦးနဲ့ဒီမင်းပြကြပေါ့နော်။အဲ့ဒီတောင်းတောင်ရွာရဲ့အချင်းမြောက်ဖက်တောင်တန်းဘုံမှာဖြစ်တာတွေရှိတယ်။ဆိုတော့အဲ့ဒီကျောင်းတော်ရွာရဲ့အချင်းမြောက်ဘက်တောင်တန်းဘက်မှာတော့ဟိုတိုက်ပွဲဖြစ်တာ၄ရက်ဆက်တိုက်လောက်ဖြစ်နေစီပေါ့ဆိုတော့တော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတာရှိတယ်ဟိုအမြင့်ကျရှင်ဖုံးရဲဆိုတော့အဥ္စာကြီးအိုပြီးတော့မှနော်ဒီဆက်ပြီးတော့ထိုးစစ်တွေလုပ်နေမယ်ဆိုရင်တော့ဟိုတိုက်ပွဲကတော့ဒါဆက်ပြစ်မှာပေါ့သူတို့ဒီဘက်မှာစစ်တပ်ဘက်ကတော့နော်ဒီလူဝင်အားလက်နဲ့အင်အားတွေထားပြီးတော့ပြစ်နေတာတွေရှိတယ်ဆိုတော့ဒီရဲပိုင်းမှာလည်းပဲသူတို့ထားပြီးတော့ထိုးလာနိုင်တဲ့အနေထားပြီးတော့တွေ့နေတယ်ဟိုသိုးစည်းကြီးတွေလောက်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းဒါဟိုကြေကြေပြတ်များဒါခံစည်းကိုလောက်ရမယ်အနေထားတော့ရှိတာ။ဆိုတော့တိုက်ပွဲကတော့တကယ်ဥစ္စာဒီသူတို့ဘက်ကထားပြီးတော့သိုးစည်းကြီးလောက်လာလို့ရှိရင်တော့တိုက်ပွဲ area ကပေါ်ပြီးတော့ကျေလာနိုင်တယ်လို့တိုက်ပွဲရဲ့ပြင်ထန်မှုကလည်းဒီချက်ပေါ်ပြီးတော့ပြင်ထန်လာမှာပေါ့။
အခုလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့တပ်မတော်သတင်းမှန်ပြန်ကြားရေးဘက်ကတာဝန်ရှိတဲ့သူတွေကို VOA မြန်မာပိုင်းကအချိန်ချင်းဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လုံခြုံရေးအခြေအနေအရညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်6မြို့နယ်ထဲမှာကြောက်တော်မြို့နယ်ထဲမှာတော့မနေ့တနင်္လာနေ့ညကလက်နက်ကြီးတွေနဲ့ပစ်ခတ်တပ်တွေထွက်ပေါ်နေတဲ့အတွက်ဒေသခံပြည်သူတွေထိတ်လန့်နေကြပါတယ်။ဒါအပြင်ဒေသခံလုံခြုံရေးတပ်တွေဘက်ကနေတအိမ်ကိုအင်အားသုံးပြီးဝင်ရောက်စစ်ဆေးမှုရှိခဲ့တယ်လို့ကြောက်တော်ဒေသခံဦးစောဝင်းကပြောပြပါဗျ
။လူချင်းရေးဆိုတာကပြည်သူတွေတဲ့လူချင်းတွေနေထိုင်မှုကာကွယ်ရေးပေးရတဲ့အခွင့်အရေးကိုပြောတာလေမလား။ဘာဖြစ်လဲဆိုတော့မင်းအားညနေဖြစ်နေလေးကြည့်လိုက်လို့လူချင်းရေးလို့ခေါ်တဲ့အဖွဲ့တွေက ူဟာဒီတနေ့ပြစ်ထောက်တယ်ပြီးတော့အဲ့ဒီအိမ်ကိုလိုတန်ရာဖြစ်ပြီဆိုတော့အဲ့ဒီကိုဝယ်ပွင့်တယ်ခြားတယ်အဲ့လိုမျိုးလေးလေအဲ့တော့ဒါလည်းရှိရသေးတယ်နည်းမပြီးဘူးလားဟိုပြည်သူတွေကိုမြင်ဟိုသူတို့ကကြောက်တယ်သူတို့ကိုမြင်ရင်ပြည်သူကလန့်တယ်အဲ့လိုမျိုးလေးတွေဆိုတော့
အခုလိုမျိုးဆစ်ဖြစ်နေတဲ့မြို့နယ်6မြို့နယ်ထဲမှာည9နာရီကနေမနက်9နာရီထိညမထွက်ရအမိတ်ပုံမှန်144ထုတ်ပြန်ထားတဲ့အတွက်ရခိုင်ဒေသခံပြည်သူတွေမှာအတော်လေးအခက်အခဲဖြစ်နေကြရတယ်လို့ရသေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပြပါတယ
်ဒီကျမတို့ရခိုင်ပြည်နယ်ဒီရသေးတော်မြို့နယ်ဆိုတာကတော့ညသောအဖြစ်လဲလုံးလဲစားတယ်များပါတယ်နောက်တစ်ခါဒီ6နေကိုအမိတ်သရှိပြုတ်ပြီးတော့စငါလုံးစားတဲ့လူတွေများတယ်အဲနောက်တစ်ခါတနေ့လုံးမှတနေ့စားပြီးတော့တောတောင်တွေကိုဝင်ပြီးတော့ကျင်းချာလာတော့ဘဂုံတို့ဖားလေးတွေရှာလာတော့အဲ့ဒီလုပ်ငန်းတွေကိုဟိုလှုပ်ရှားတာရှိရဲ့အဲ့တဲ့ကြောင့်ဒီတရားလေးစေးလေးပုံမဆိုလို့ရှိရင်ည9နာရီမထွက်ရဘူးမနေ့9နာရီမထိုးမချင်းမထွက်ရဘူးဆိုတာကတော့သူတို့အတွက်ဒီလိုလုပ်ခိုင်းစားပွားကတော့တော်တော်ခက်ခဲရှိကြမှာတော့သိကြပါလေရှင်
ဒီတိုက်ပွဲတွေကြားမှာအသက်ဘေးကစိုးရိမ်ရလို့စစ်ပြေးဒုက္ခတွေ1000ကျော်လောက်ထွက်ပြေးတိတ်ဆောင်နေကြရပြီးသူတို့အတွက်အရေးပေါ်တောက်သုံးရတဲ့စားတဲ့ရိတ်ခါအခက်အခဲရှိနေပါတယ်။ဒါပေမဲ့ဒေသတွင်းလုံခြုံရေးကိုအကြောင်းပြပြီးတော့စစ်ပြေးဒုက္ခတွေအတွက်အလှူတွေကိုမပေးဖို့ကန့်သက်ပိတ်ပင်မှုတွေနဲ့ကြုံနေရတယ်လို့လည်းအရင်တော့ကမောင်းတော့မှနေထိုင်ခဲ့တဲ့အခုလက်ရှိစစ်တွေဒေသခံတဦးဖြစ်တဲ့ဦးဝင်းလှိုင်ကပြောပြပါတယ
်။အခုအနေနဲ့အကောင်းဆုံးအစီအမံခန့်ခွဲမှုတွေကိုပြည်စီရှင်နဲ့ကျွန်တော်လုံခြုံရေးတို့ဆောင်ရဲနဲ့ကျွန်တော်စောရဲပေါင်းရဲ့နေထိုင်ရဲကိုအပြည့်ချပစ်နေခြင်းနဲ့ကျွန်တော်တို့ကအခုဆိုရင်ကျွန်တော်တို့ဒီလူလုံးမဲ့ဟာကိုတော့သူဖက်မရှိတော့ဘူးကျွန်တော်တို့တာထုတ်တယ်အဲ့ဒါတွေဟာကတော့မဖြစ်သင့်ဘူးလို့ထင်တယ်သူတို့ခွင့်ပြုချက်ရမှပြင်းနေဆိုရင်လူလုံးမဲ့ဟာကိုတော့ကန့်သတ်နေတယ်လို့မဖြစ်နေဘူးလားအဲ့လိုပဲမြင်နေတယ်ကျွန်တော်တို့ဒုက္ခတွေကိုထောက်ပံ့ခွင့်လို့ပေးသင့်တယ်လို့ယူဆတယ်ကျွန်တော်တို့
လက်တလုံးမှာတော့ဆစ်ဖြစ်နေတဲ့6မြို့တွေထဲမှာယာယီဒုက္ခတွေစခန်းပေါင်းက46စခန်းတည်ရှိသွားပြီဖြစ်ပြီးတော့ကျေးရွာတွေထဲမှာပဲဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့ဒုက္ခသည်တွေပါအပါအဝင်အခုနောက်ဆုံးအခြေအနေအထိကတော့ဒုက္ခသည်က18000ကျော်ဖြစ်သွားပြီလို့ဆစ်ဆောင်စခန်းတွေထဲအထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံးကဧပြီလဆန်းတို့ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုံမောင်ပြောပြသွားတာပါရှင်။အခုတကြံတွဲမှာအပူချိန်မြင့်မားတဲ့အန်ဒီယာကိုသတိထားကြဖို့လိုတဲ့အကြောင်းပြောပြခြင်းပါတယ်။တကြံကာလအတွင်းရာသီဥတုပူပြင်းမှာဖြစ်ပြီးခရမ်းလွန်ရောင်ကြီးအန်ဒီယားကိုသတိပြုကြဖို့မိုးစလာပညာရှင်တွေကအကြံပြုကြပါတယ်။ဒါအပြင်ဒီနှစ်အယ်နီညိုဖြစ်ပေါ်မှုကြောင့်မုတ်တုံအဝင်နောက်ကျနိုင်ပြီးမိုးခေါင်ရေရှားဖြစ်နိုင်လို့အစိုးရတာဝန်ရှိသူတွေဘက်ကပြင်ဆင်ထားတယ်လို့လည်းပြောပါတယ်။ဒီအကြောင်းတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်သတင်းပေးပို့ထားပါတယ်ရှင်
။မကြာခင်ရပိုင်းအတွင်းမှာမြမရွာမဟာတကြံကြောက်တော်မှာဖြစ်ပါတယ်။တကြံကာလအတွင်းလဲပတ်ကြတဲ့သူတွေအနေနဲ့ယာယီပူပြင်းမှုနဲ့ခရမ်းလွန်ရောင်ကြီးအနေရှိရာကြောင်းသတိပြုကာကွယ်သင့်တယ်လို့အကြံပြုကြပါတယ်။ခရမ်းလွန်ရောင်ကြီးနဲ့ပတ်သက်လို့မိုးစလပညာရှင်ဒေါက်တာဦးထွန်းလင်က
အဲကျွန်တော်အခုတွေ့ကြည့်တာတော့တကြံတောက်လျှောက်ဆုံးတော့ပူမယ်ဗျမိုးရွာဖို့ကမရှိဘူးနော်။အဲမိုးရွာဖို့ကမြောက်ပိုင်းတော့ပဲရှိတယ်ကိုကချင်နဲ့စကိုင်းကျဲအလောက်ပဲရှိတယ်ဗျနော်။ဆိုတော့ပူဇံကတော့တရားပေါ့ရှိမှတရားတယ်နော်အဲ့တော့ပူဇင်ညံ့တာရောခရမ်းတော်ရောင်ကြီးရောနှစ်ခုလုံးအနေရှိတာပေါ့အဲ့တော့ခရမ်းတော်ရောင်ကြီးကတော့နေ့လယ်နေခင်းနေမှာအဆိုးဆုံးပေါ့နေ့လယ်နေခင်းဆိုမနေ့7နာရီကနေနေ့လယ်7နာရီ3နာရီပတ်ဝန်းကျင်ကာကမှာခရမ်းတော်ရောင်ကြီးပြင်းဆုံးပဲနော်အဲ့တော့သူ့ရဲ့အကာအကွယ်ကတော့ပြင်းနိုင်ရင်တော့နေဘူးလည်းမနေနဲ့ပေါ့ဗျာနေရင်လည်းအကာအကွယ်နဲ့နေရမယ်အဲ့ဒီခုနပြောတဲ့ပို့ထုတ်ဆောင်တာတို့အင်းဒီလက်ရှိဝိတာတို့နော်လူရှင်လိန်နာတို့မြန်မာမျက်စိသာဝတဲ့မြန်မာတတ်တာတို့ဒါတွေလောက်ပို့လို့လို့ပေါ့ဗျာနော်ဟိုတမန်ပူဂျင်ကတော့ဂျူးကဝေတာတော့ပူဂျင်ကဝေတာတော့ပူဂျင်နဲ့မထမ်းပါပဲရပါဗျာတခြားနည်းမရှိဘူးနော်ဟုတ်ကဲ့
ဒီနေ့မှာတော့အီကွေတာနီပစိဖိတ်တမုတ်တရာအရှိလေပိုင်းမှာရင်းနှွေးစီးကြောင်းကတဆင်ဖြစ်ပေါ်နေတဲ့အင်းဒီညူဟာမြန်မာနိုင်ငံကိုတက်ရောက်ခဲ့တဲ့အတွက်ဒီနေ့မှာတော့မုတ်တုံဝင်နောက်ကျမယ်လို့ပညာရှင်တွေကခန့်မှန်းပါတယ်မုတ်တုံဝင်နောက်ကျတဲ့အတွက်အပူချိန်များပြီးမိုးကောင်ရေရှားပါမှုတွေဖြစ်ပေါ်နိုင်တဲ့အတွက်အစိုးရဘက်ကကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်ထားပါတယ်။ကြိုတင်ပြင်ဆင်မှုလုပ်ဆောင်တဲ့အပိုင်းနဲ့ပတ်သက်လို့ဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီကညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်က
သောက်ဆောက်ကလေးကစပြီးတော့မလေးရဲ့အရာတွေကိုကျွန်တော်တို့ဒီအကူကြီးတောင်းဝင်တဲ့ပြီးတယ်။နောက်ဆောင်ဟိုတစ်နှစ်ပတ်လုံးတော့လုပ်နေတာပါပဲ။ဒီနေ့လည်းအခုတချို့နေရာတွေမှာလည်းကြီးနေတို့လို့ရှင်စာဝေးပြင်တယ်။နောက်ဆောင်လည်းကြီးရင်းကြီးကန်နေအဲ့ကျွန်တော်ပြုပြင်တဲ့လုပ်ငန်းတွေလည်းလုပ်တော့တယ်ကျွန်တော်တို့စက္ကန့်နဲ့လုပ်တာတော့မဟုတ်ဘူးသူစက္ကန့်နဲ့လည်းသူကလည်းသူတို့လုပ်နေကြပါတယ်ကျွန်တော်တို့ဇာတိဥတု down and move near set day, Nuyadima, Dishare, extreme weather, or not a year, or the way I need to take like a Zare, which is an order I never got. Why won't come in the other one?
Nimanayama, any new kissing chip bobby, Shadiru Pubinetra, do this on a shigabare, Niangi Pubimi, Kenu Yangi and Nijang. Yida Yogarine, Nialone Padate Yogari Pitadlu, a Pusheta Jong, Lute Sonari, Pipone Mare, Tane Padalu, Taudam Yuga.
So, when I was young, only a matter of cinema, a Pudan Jong, Nasikunia, Romiare, Ro Senaro, a Yevo, Seno, Yabu, Rossi, exhaustion, Swami, what I exhaustion. So, the McQueen, he stroked off his ladder, he stroked the Yevo, Seno, dear man.
အဲ့ဒါရောကျွန်တော်တို့မနေ့ကအရင်တော့ဒီအဆုတ်ကြောင့်လူပေးရည်ကျွန်တော်ရှိခဲ့တဲ့စိုးနေမှာအခုထိတော့တော်တော်မကြာသေးဘူးဒါပေမဲ့အဆိုးရလည်းခုနဒီအခုအိုက်တဲ့အချိန်ပေါ့နော်မနေ့စင်တိုင်းအနေနဲ့လေးနာရီပြန်ဆက်ပါနေလို့ပါလို့လို့ဆိုနေတာရှိအောင်ရှာသေးလို့နဲ့ပတ်သက်လို့မိုးလေဝသနဲ့ဇလားပေကညွှန်ကြားမှုဦးစီးဌာနကအချိန်နဲ့တပြင်းကြီးတရင်ထုတ်ပြန်ပေးနေပြီကျမကြီးဝန်ကြီးဌာန
မှာပါအမေရိကန်မိမေလုံချုံရေးဝန်ကြီးကတ်စတန်နီဆန်ကိုတင်းင်းတွင်နေကရုတ်တရက်ရာထူးကဖယ်ရှားလိုက်ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ဟာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ပို့ပြီးတော့ပြင်ထန်တဲ့ policy တွေချမှတ်ဖို့ပြင်နေပါတယ်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းလူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပခါတွေပုံမှုဆိုးဝါးလာနေရကြောင်းလူကြိုက်နေတဲ့ကလေးတွေကိုမိဘတွေနဲ့ခွဲထားတဲ့အစီအစဉ်ကိုပြန်အသက်တင်၍ပြင်ဆင်ဖို့သမ္မတကစဉ်းစားနေတဲ့အကြောင်းအစိုးရအရာရှိတွေကပြောတာပါဒီကြောင်း VOA အင်ဗျူရောသတင်းတောက်ပက်စီဝီရာကူဆွာရာသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်
သမ္မတထရမ့်အစိုးရကပြင်းထန်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာ policy တွေချမှတ်နေပေမဲ့လည်းဂွာတီမာလာ၊အယ်ဆာဗေဒိုနဲ့ဟွန်ဒူရပ်စ်နိုင်ငံတွေမှာရင်ဆိုင်နေရတဲ့ဆင်းရဲမှုနဲ့ရာဇဝတ်မှုတို့ကနေထွက်ပြေးလာကြသူတွေဟာမက္ကဆီကိုကိုဖျက်ချော်ပြီးအမေရိကန်တဲကိုဝင်နိုင်ဖို့ကြိုးစားနေကြဆဲပါ။ဖေဖော်ဝါရီလထဲမှာတင်တိုင်းပြည်အနောက်တောင်ပိုင်းနေဆက်ဒေသတွေမှာရှစ်ပြောင်းနေထိုင်လို့သူ 86,000 လောက်ကိုဖမ်းဆီးမိခဲ့ပါတယ်။ဒါကြောင့်လေရေကောက်ပွဲကာလအတွင်းနေဆက်လူညုံရေးကိုတိုးမြင့်ဆောင်ရွက်မယ်လို့ကတိပြုခဲ့တဲ့သမ္မတထရမ့်ဟာအမိမြေလူညုံရေးဝန်ကြီးကန်စတန်နီလ်ဆန်အပေါ်တိတိတာတာစိတ်ပြက်လာနေတာကြောင့်သူ့ကိုယာရုကနေဖယ်ရှားလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဝန်ကြီးနီလ်ဆန်ကတင်းနှလာနေမှာအခုလိုပြောကြခဲ့ပါတယ
် I share the president's goal of securing the border. I will continue to support all efforts to address
နေဆက်ကိုလုံခြုံအောင်လုပ်ရမယ်ဆိုတဲ့သမ္မတရဲ့ရည်မှန်းချက်ကိုကျွန်မထောက်ခံပါတယ်နေဆက်မှာဖြစ်နေတဲ့စာနာမှုဆိုင်ရာအခက်အခဲနဲ့လုံခြုံရေးပဋိပက္ခတွေအတွက်အတက်နိုင်ဆုံးဆက်လက်ပံ့ပိုးပေးသွားမှာပါ
လောလောဆယ်မှာတော့အကောက်ခွန်တဲ့နေဆက်ဒေတာကာကွယ်ရေးကော်မရှင်နာကဲဗင်မက်အလီနန်ကိုနယ်ဆန်နေရာမှာယာယီအစားထိုးခန့်အမဲ့အကြောင်းသမ္မတထရမ့်ကကြေညာလိုက်ပြီးပုံမှုပြင်းထန်တဲ့လူဝင်မှုကြီးကြပ်ရေး policy တွေချမှတ်ဖို့ပြင်ဆင်နေပါတယ်။ရှေ့ပြောင်းနေထိုင်လူတို့မိသားစုတွေနဲ့သူတို့ရဲ့ကလေးငယ်တွေတတိတကြစီခွဲခြားထိန်းချုပ်ထားတဲ့ policy ကိုပြန်လည်ကျင့်သုံးဖို့သမ္မတကစဉ်းစားနေတဲ့အကြောင်းသမ္မတအင်ဗျူရောလက်ထောက်ပြောခွင့်ရဟိုဂန်ဂစ်လီကပြောပါတယ်
The separation of families, you know, the president has said before, he does not like that. It's a horrible practice.
မိသားစုတွေကိုတကွဲတပြားစီထားတဲ့ကိစ္စကိုသမ္မတကလည်းမကြိုက်ဘူးလို့အရင်ကပြောထားမှုပါတယ်။ဒါဟာမကောင်းတဲ့ကိစ္စပါ။ဒါပေမဲ့ဒီနိုင်ငံတွေကိုဝင်လာခွင့်ရအောင်ကလေးတွေကိုအတုံးချနေတာတွေရက်တန့်ရေးလွှတ်တော်ဘက်ကလည်းလှုံ့ဆော်လို့ရတဲ့နည်းလမ်းတွေရှိပါတယ
်။မိသားစုတွေကိုတကွဲတပြားစီထိန်းချုပ်တဲ့ policy ကိုတော့မနစ် April ကနေဇွန်လအထိကျင့်သုံးခဲ့တာမှာတရားရုံးကအဲ့ဒီအစီအစဉ်ကိုပယ်ဖျက်ပေးခဲ့ရပါတယ်။အဲ့လိုလှုပ်ဆောင်မှုအပေါ်ပြည်သူအများစုကကောင်းကင်ခဲ့ကြပြီးနိုင်ငံတဲဝင်လို့သူအရေးအတွက်လည်းရော့မသွားပါဘူးဒီကိစ္စနဲ့ပတ်သက်လို့ပါတီဆွဲကင်းတဲ့မူဝါဒဆိုင်ရာဌာနကခရစ်စတိုဘယ်ရာမွန်ပြောတာကတော
့ In fact more individuals were coming here so I think it's the administration trying to find ways to deter
ရလာရလူကပူအောင်များလာပါသေးတယ်လူတွေအမေရိကန်ကိုလာခြင်းစိတ်မရှိအောင်အစိုးရကလုပ်နေတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ခက်တာကသူတို့ရဲ့မိခင်နိုင်ငံတွေကအခြေအနေတွေပြောင်းလဲမသွားဘူးဖြစ်နေပါတယ်ဥမာချမ်းဖက်မှုစင်ရင်နွမ်းပါမှုစတာတွေကိုမဖြစ်ရှင်းနိုင်နေပါဘူးပြီးတော့ဒီလူတွေအတွက်တခြားရွေးချယ်စရာနည်းလမ်းလည်းဖန်တီးမပေးနိုင်ကြဘူးလေ
နေဆက်ပြဿနာအတွက်သမ္မတရဲ့အရေးပေါ်အခြေအနေကိုကန့်ကွက်နေကြတဲ့အတိုက်ခံဒီမိုကရက်တွေကိုဒီကိစ္စနဲ့ပတ်သက်လို့သမ္မတထွန်းကအပြစ်ဖို့နေပါတယ်
Unfortunately Democrats have refused to close immigration loopholes
ဒီမိုကရက်တွေကလူဝင်မှုကြီးကြပ်ရေးမှာဖြစ်ပေါ်နေတဲ့ဟာကွက်တွေကိုမပိတ်လို့ကြပါဘူးအဲ့ဒါကအဓိကပါ
တရားမဝင်ဝင်လာသူတွေကိုဟန်တားရေးအတွက်မက္ကဆီကိုနဲ့နေဆက်ဂိတ်တွေကိုပိတ်ပစ်မယ်လို့ချင်းချောက်ပြောဆိုနေတာကိုသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်အတွင်းပြန်ပြင်လိုက်ပါတယ်။ဒါပေမဲ့သတင်းပတ်ကွန်ပိုင်းမှာတော့ဒီပြဿနာကိုကင်တွယ်ဖြေရှင်းရေးပုံမှန်ပြင်းထန်တဲ့ policy တွေချမှတ်ဖို့သ ူလူတွေကိုညွှန်ကြားချက်တွေထုတ်ပြန်ခဲ့သလိုလူတွေလည်းနောက်ထပ်ဖြုတ်ပြဖို့စဉ်းစားနေပါတယ်ခင်ဗျာ
ကိုစောင်းဝင်းလိုင်းပြောပြသွားတာပါရှင်သတင်းစာတွေဒီမှာပဲရန်နာပြီးတကြံတေးလက်ဆောင်အလှည့်ကြာရောက်လာပါပြီဒီညမှာတော့မျိုးကြော်မြိုင်နဲ့ Tracy တို့ရဲ့တကြံဆိုတဲ့တခြင်းကိုရွေးချယ်ထားပါတယ်နားဆင်ကြရအောင်ပါရှင်ကျောင်းမြိုင်နဲ့ Tracy တို့တည်ဆောက်ထားတဲ့အမှတ်တရတကြံတည်တခြင်းကိုနားဆင်ကြရတာဖြစ်ပါလေရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့ညပိုင်းရေဒီယိုအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ25 32နဲ့51တို့ကနေနားဆင်နိုင်ကြပါတယ်။မကြာခင်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေထုတ်လွှင့်ပေးသွားမှာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဧပြီလ9ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာဓာတ်ရိုက်လေလံဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးထားတဲ့ American နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ American ရုပ်ောက်ပွဲရုရှားရဲ့ဆော့ဖ်ဝဲဝင်တွေနဲ့ပတ်သက်ပြီးအထူးဆောင်သောစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီအစဉ်ခါကအပြည့်စုံလွတ်တော်ကိုတင်ပြရေးသမားထွန့်ရဲ့ဝင်ငွေစောင့်ထားတဲ့အမှတ်တမ်းများရတဲ့လူသိရှင်ကြားထုတ်ပြန်ရေးဒီမိုကရက်ဘက်ကတောင်းဆိုနေပါတယ်ဒီတောင်းဆိုချက်တွေကိုရီပပ်ဘလစ်ကန်တွေကဆန့်ကျင်နေသလိုသမရနဲ့သူ့ရဲ့ရှင်းနေတွေကလည်းခုခံပြောဆိုနေကြတာကြောင့်ဝါရှင်တန်နိုင်ငံရေးမှာငြင်းခုန်မှုတွေပိုပြီးပြင်းထန်လာမယ်လို့မျှော်လင့်ရပါတယ်မူလာရဲ့အစီအခံစာနဲ့ပတ်သက်လို့အချက်အလက်တွေဖုံးကွယ်ထားတဲ့အကြီးအကျယ်တီးဖြတ်ထားတဲ့အနစ်ချုပ်ဖော်ပြချက်တွေကိုပဲရှင်းနေချုပ်ဝီလျံဘားကထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်2016ရွေးကောက်ပွဲမှာသမ္မတထရန့်ရဲ့မဲဆွေစီယုံရည်မှုတွေနဲ့ရုရှားအကြမ်းပူးပေါင်းကြံစီခဲ့တာမရှိဘူးလို့ပြောထားသလိုသမ္မတအနေနဲ့တရားစီရင်ရေးကိုဝင်ရောက်နှောက်ယှက်သလားဆိုတဲ့ကိစ္စမှာလည်းရှင်းနေချုပ်ဝီလျံဘားကအတိအကျပြောဆိုမထားပါဘူး။ဒါကြောင့်လဲအထက်လွှတ်တော်အမတ်မတ်ကဝါနာတို့လိုဒီမိုကရက်တွေကဘားရဲ့ရည်သားချက်တွေအပေါ်မကျေနပ်ကြပါဘူး
။ What we're talking about here is basic transparency. Let's make sure the full Mueller report
ကျွန်တော်တို့ဒီမှာပြောနေတာကအခြေခံအားဖြင့်ထင်သာမြင်သာရှိဖို့ပါမူလာရဲ့အစီအခံစာအပြည့်အစုံအရေးကြီးတဲ့မှတ်တမ်းတွေထောက်လှမ်းရေးအချက်အလက်တွေလွှတ်တော်ကိုတင်ပြလာအောင်မဖြစ်မနေလုပ်ကြရပါလိမ့်မယ်အမေရိကန်ပြည်သူတွေအနေနဲ့မြန်နိုင်သမျှအမြန်ဆုံးတည်ခွင့်ရှိရပါလိမ့်မယ
်ဒီမိုကရက်အောက်လွှတ်တော်အမတ်ပရာမီလာဂျာယာပါလ်ကလည်း ABC ရုပ်သံကိုအခုလိုပြောပါတယ
် We have not seen a Mueller report we've only seen a Barr report so
မူလာရဲ့စီရင်ခံစာကိုကျမတို့မတွေ့ရသေးပါဘူးဘာရေးထားတာကိုပဲတွေ့နေရတာပါဒီတော့အပြည့်အစုံသိဖို့ကျမတို့ဘက်ကခိုင်ခိုင်မာမာနဲ့ပြင်းပြင်းထန်ထန်ဆက်ဖိအားပေးရပါလိမ့်မယ
်အစီရင်ခံစာနဲ့ပတ်သက်လို့ဘာရဲ့အနစ်ချုပ်ဖော်ပြချက်လေးမျက်နှာပါရေးသားချက်တွေဟာထရမ့်ရဲ့အတွင်းလူတွေအပေါ်ထိခိုက်စေတဲ့အချက်တွေကိုတက်ညာပြီးရှော့ပေါရေးထားတယ်လို့ယုံကြည်နေကြတာကြောင့်ပြည်ပခါကိုနောက်ထပ်မီးမွေးပေးသလိုဖြစ်လာပြန်ပါတယ်။သမ္မတထရမ့်ကိုယ်တိုင်ကတော့အစီရင်ခံစာလူသိရှင်ကြားထုတ်ပြန်ရမယ်ဆိုတာပြောဆိုနေပါတယ်။ဒါပေမဲ့အပြည့်အစုံထုတ်ပြန်ရေးဟာသူဒါမှမဟုတ်တခြားသူတူအပေါ်မူတည်တာမဟုတ်ပဲရှင်းနေရုပ်ကပဲဆုံးဖြတ်လိုက်မယ်လို့ဆိုပါတယ်။သမ္မတထရမ့်ရဲ့ရှင်းနေဂျေးစကလောက ABC ရုပ်တံကိုအခုလိုပြောပါတယ်
The Attorney General pursuant to the regulations George makes the determination
ရှင်းနေဂျုတ်ကပဲစီးရင်နဲ့ညီဘာတွေကိုအတိပေးမယ်ဘလို့ထုတ်ပြန်မယ်ဆိုတာကိုဆုံးဖြတ်မှာပါရှေ့ဆက်လှုပ်ဆောင်နေပါတယ်ခက်မြန်မြန်ဆောင်ရွက်မယ်လို့ကျွန်တော်ထင်ပါတယ
်ဒီတော့အတွင်း Republican တွေဘက်ကတော့ Trump ရဲ့မဲဆွေစီးရင်ရေးမှုတွေကိုစစ်ဆေးဖို့ဘယ်တော့ကဘလို့စခဲ့တယ်လဲဆိုတာမေးခွန်းထုတ်နေပါတယ် Republican အထက်လွှတ်တော်မှာ Ron Paul ကအခုလိုဝေဖန်ပါတယ
် What we also need to know is how this
ဒီပြဿနာဘယ်လိုဆောက်ခဲ့ရလဲဆိုတာကျွန်တော်တို့သိဖို့လိုပါတယ်ဒါကအရေးကြီးပါတယ်အဲဒီမှာအာဏာရပါတီကနေအစိုးရအဖွဲ့ရဲ့ရန်ရဲကိုတုံးပြီးသမ္မတကိုပြန်စစ်ဆေးတဲ့အစင်လားသူတလဲခုတလဲလှုပ်တာမျိုးတွေမဖြစ်ဖို့လိုပါတယ
်ဒီတော့အတွင်းမှာပဲသမ္မတထရန့်ပြည်ထောင်စုအစိုးရကိုပေးထားတဲ့ဝင်ငွေကုန်တွေကိုသိကျင်တယ်ဆိုပြီးဒီမိုကရက်အောက်လွှတ်တော်အမတ်တွေကတောင်းဆိုနေပါတယ်ဒီမိုကရက်အောက်လွှတ်တော်အမတ်Dunkil de ga ABC ရုပ်တံကိုအခုလိုပြောပါတယ်
particularly in this case where you have a president that not only has
တမန်နဲ့တူရဲ့အခြေအနေတခုကသမရကအကြီးအကျယ်ချမ်းသာနေနောက်သူရဲ့စစ်စင်ဥစ္စာတွေကိုကောက်ွယ်ထင်ကျုပ်ဖို့ဆုံးဖြတ်ချက်တွေချပိုင်ခွင့်လည်းရှိနေတယ်ငွေကြေးကြိုးစီးပွားအတွက်အများပြည်သူတွေနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တွေပေါ်တက်ရောက်မှုရှိမရှိမေးခွန်းထုတ်ရပါလိမ့်မယ
်ဒီနေ့ခေတ်အမေရိကန်သမရတွေထဲမှာထရမ့်ဟာဝင်ငွေကုန်နဲ့ပတ်သက်ပြီးမထုတ်ပြန်တဲ့ပထမအဦးဆုံးသမရဖြစ်ပါတယ်ဥပဒေကြောင့်အရလည်းဒီကိစ္စလှုပ်ရှားမလို့ဘူးလို့Republican တွေဘက်ကကာကွယ်ပြောဆိုနေပါတယ်။ဒီလိုဝင်ငွေကုန်တွေချပြဖို့တောင်းဆိုတာဟာ Democrat တွေရဲ့နိုင်ငံရေးအရာတမင်ထွန်းတဲ့မူဆိုပြီး Republican အထက်လွှတ်တော်မှ Chuck Grassley ကပြောပါတယ်
။ Motivated by the Democrats intense dislike of this
သမရကိုမုန်းတဲ့ Democrat တွေရဲ့တွေးထုတ်မှုတစ်ခုပါ2016ရွေးကောက်ပွဲမှာသူတို့သာသာလေးအနိုင်ရမယ်ခြင်းပြီးမနိုင်ခဲ့လို့စိတ်ပြက်လက်ပြက်နဲ့တောင်းဆိုနေတာပါ။ဒီသမရကိုဖယ်ရှားနိုင်အောင်နီလန်ပေါင်းစုံတွေးမိသမျှလှုံ့ဆော်နေကြတဲ့လောက်ရည်တွေပ
ါမူလာရဲ့အစင်ခံစာအပြည့်အစုံတင်ပြရေးကိစ္စရောသမရရဲ့ဝင်ငွေကွန်ထုတ်ပြန်ရေးကိစ္စရောနှစ်ခုစလုံးတရားရုံးချုပ်ရဲ့အဆုံးဖြတ်ကိုခံရနိုင်ခြင်းရှိကြောင်းပါခင်ဗျာ
ကို စားဝင်လိုင်းတင်ဆက်ပေးသွားတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြရတာပါအခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ရောက်လာပါပြီစီစဉ်သူကိုသားညုံနဲ့အတူထုတ်လုပ်ရေးမှုမဆုမွန်တို့ရဲ့ဒါရိုက်လေးလိုင်းစပါတော့မယ်ရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒါရိုက်လေးလိုင်းအစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ Energy အစိုးရရဲ့၃နှစ်တာအခြေအနေကိုကဲဖြတ်မှာဖြစ်ပါတယ်ပြောင်းလဲရမယ်ဆိုတဲ့ကြွေးကြော်သံနဲ့လူလူရဲ့တခဲနဲ့ရွေးကောက်ခံခဲ့ရတဲ့ energy အစိုးရအာဏာယူလာခဲ့တာခု April မှာ၃နှစ်တင်းတင်းပြည့်သွားပါပြီ။၃နှစ်တာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့အခုကျွန်တော်တို့ဒီ daily life season မှာသုံးသပ်ခဲ့ဖြတ်ကြမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်နှုတ်ရှိပါတယ်။ပထမတူကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ဘိုလ်သူနာဌာနကတာဝန်ရှိသူတွေဖြစ်တဲ့ဦးမျိုးရန်အောင်တင်ဒီလိုင်းပေါ်မှာရှိနေပါပြီ။နောက်တူကတော့နိုင်ငံရေးလှလာသူအရင် energy အမတ်ဟောင်းတူလည်းဖြစ်ပါတယ်။ဒေါက်တာတင့်ဆွေသူလည်းဒီလိုင်းပေါ်မှာရှိနေပါပြီ။ကျွန်တော်အရင်ဆုံးကိုမျိုးရန်အောင်တင်ဖြစ်ခေါ်ကြပါလေကိုမျိုးရန်အောင်တင်ကြားပါလားခင်ဗျာ
ကြားပါလေ
ဟုတ်ကဲ့ကိုမျိုးရန်အောင်တင်အရင်ဆုံးတော့ကျွန်တော်ကနည်းအကောင်းမဲ့မြင်တဲ့ဟာနဲ့ချီးကန့်ကြပါလေအခု energy အစိုးရ၃တာကာလအတွင်းမှာ achievement တွေပေါ့နော်အောင်မြင်မြင်လုပ်နိုင်တာတွေရှိမှဆိုရင်ကိုမျိုးရန်အောင်တင်ဘာတွေများသုံးသပ်ထားတာဘာတွေများတွေ့ထားတာရှိပါလေခင်ဗျာ
ဒီလိုဖြစ်ဒီလိုကနာမခိုးပေါ့ဗျာရမမြတ်ပတ်စံကိုဒီလိုတောင်ကြာတော့စားဒါအကောင်းဆုံးချက်ပဲ
โอเคเนาะเออแล้วတွေ့มาဒီနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ရောနောက်တစ်ခုကယူကောက်ပွဲမှာပြောခဲ့တဲ့ဒီဒီကုဝေနေတာပတ်သက်လို့စောင့်ဆောင်မှုတွေဘာတွေများလှုပ်ဆောင်နိုင်တာရှိပါလဲခင
်ဗျာဒီကုဝေမှာကျွန်တော်ခင်ဗျာဒီကတော့ဒီကုဝေဒီဆိုအကောင့်တက်ဖို့ချူစားပါတယ်ဒါမှလည်းကျွန်တော်တို့လက်ရှိမှာဒီကုအုပ်ချုပ်နေတာကအစိုးရနှစ်ဖွဲ့ဖြစ်တယ်ဆိုတာကတော့ဒီမှာရင်းပယ်လို့မရအောင်ထင်ပါတယ်ဒါပစ္စည်းဘုံအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်သွယ်ပြီးတော့ကျွန်တော် accounting portfolio ကိစ္စတွေရှိပါတယ်ဒါလည်းရှိတွေ့ရမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အစိုးရနဲ့ပတ်သက်ပြီးတော့အကောင်းဆုံးကျန်တဲ့ကိစ္စတွေအစိုးရကဒီဒီကိုသိဆိုင်ရှိတယ်ဒီနဲ့ပတ်သက်ပြီးတော့ဒီဒီဒီမစိုက်တဲ့ကိစ္စတွေဆက်မစိုးပါတင်ရတဲ့ဝင်ကြည့်တော့လည်းမကိုထောက်ဆိုင်ပါရေပုံစံမျိုးအစပေါ်လေ။အဲ့လိုမျိုးဒီမှာဒီအတွက်ပဲမြင်နေရှိနေဆိုတော့အကောင်းဆုံးပြဿနာ။ဒီသူကိုမျက်နှာမူရဲ့အဆုံးရပါဘူး။ကိုအချင်းချင်းပြင်မျက်နှာမူရဲ့အဆုံးရမဟုတ်ပါဘူး။ဒါကမင်းကငါသိငင်ခြင်းမလို့။ငါမင်းသိငင်ခြင်းမလို့အဖက်စင်တူခြင်းမလို့အဲ့လိုမျိုးအဆုံးရမဟုတ်ပါဘူးဗျ။အဲ့ဒါတော့အရင်အကောင်းဆုံးအချက်ပါ
။ဟုတ်ကဲ့။ဆက်ရှိ
ဒီကတစ်ခင်ပြီးရရှိတယ်ဆိုရင်ဟိုမှာအခြေခံတဲ့အချက်ပါ။
ဟုတ်ကဲ့လက်ရှိပြောမယ်ဆိုရင်၃နှစ်တာဒီအစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခက်ခဲကြီးမားဆုံးအခက်ခဲဆိုရင်ဘာလို့စိတ်ခေါ်ချက်ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျာ
ကြီးမားဆုံးခက်ခဲပြောရင်တော့အစိုးရဖြစ်ပြီးအစိုးမင်ကြတာပေါ့ဗျာ
ဟုတ်ကဲ့အဲ့ဒါကဘယ်လိုသဘောလဲခုနကပြောတဲ့အစိုးရနှစ်ရက်ရှိနေတဲ့သဘောကိုပဲယူဆရလား
အစိုးရဖြစ်ပြီးအစိုးရမင်ကြတာဆိုတော့နိုင်ငံတော်အစိုးရဆိုတာကနိုင်ငံတော်ကိုအစိုးရလေလေအုပ်ချုပ်ခွင့်ရှိရမယ်လေ။နော်အုပ်ချုပ်ရေးဥပဒေကျူရင်သာပါတော့နော်အုပ်ချုပ်ရေးမနိုင်ပါလား။ကျွန်တော်ကတကယ်ကိုအုပ်ချုပ်ခွင့်ရှိရမယ်လေ။အခုကတကယ်ကိုအုပ်ချုပ်ခွင့်မရှိဘူး။အဲ့လိုအခြေအနေဖြစ်နေတာပေါ့။ဟု
တ်ကဲ့
။ဆိုတော့အဲဒါအကြီးအကဲ challenge ပဲ
။ဒါပေမဲ့တကယ်လက်တွေ့မှာအုပ်ချုပ်ရေးအာဏာက energy အစိုးရလက်ထက်မှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်လိုက်ကလည်းဒီအစည်းအဝေးတွေကိုကြီးကြပ်ပြီးတော့ဖွံ့ဖြိုးရေးကိစ္စတွေလှုပ်ဆောင်နေတာရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်ကိုလှုပ်နိုင်တဲ့ဘောင်တွင်းကကိုဘယ်လောက်ထိလှုပ်နိုင်ပါလဲခင်ဗျာဆိုလိုတာကကာကွယ်ရေးပြည်ထရေးလိုကိစ္စမျိုးတာထားပေါ့ခုနကကိုလှုပ်နိုင်တဲ့စီးပွားရေးလိုကိစ္စမျိုးတွေလူမှုရေးလိုကိစ္စမျိုးတွေနောက်ဒီအကေတိုင်းသားဒီနဲ့ဒီစစ်ဆက်ရေးလိုကိစ္စမျိုးတွေပေါ့ငင်းငိုင်းကိစ္စမျိုးတွေဘယ်လောက်ထိလှုပ်နိုင်ပြီးလို့ယူဆပါလဲ
ဒီလိုပြကိုတန်းညောင်းကဒီဝိုင်းကိစ္စလို့လို့ရှိရင်မပြီးစီးပွားရေးထူးဆန်းနေ။အတော့လဲဆိုတော့တော့ဆောက်နေတတ်နေတဲ့စီးပွားရေးဒီမျိုးစီးပွားနေတော့မြေဒီတန်သာတော့ဆောက်လို့ရေးလက်ပတ်နေကြားနေလို့လည်းလက်ပတ်နေစီးပွားရေးပေါ့ကျွန်တော်စီးပွားနဲ့ထက်မှာမျိုးစီးပွားကိုမျိုးစီးပွားကိုအပြတ်အသတ်နေနေပြီးတော့နိုင်ငံတော်ရဲ့တန်သာလည်းကိုထုတ်မရောတော့ဘူး။ဒါတစ်ချက်နောက်တစ်ခုကတော့ဒီစီးကဲတဲ့စစ်စီးရပေါ့စီးကဲတဲ့ကျေစွာဆိုတာကဒီဆောင်းကောက်ကိုစဆောင်းကောက်ရှိတဲ့ဆက်ကဆန်အချက်တွေဆက်စုမြင့်ခဲ့တဲ့ဒီပေါ်လုံးရှင်တွေပေါ့အဲလုံးရှင်တွေကဒီနည်းနဲ့မှု
ဒီမလောက်ကြဘူးအတွက်ဒီမလောက်ကြဘူးတခုကရခိုင်ရေးကျင်ရခိုင်ပြည်ပခါကြဝချံပြည်ပခါကိုကျွန်တော်မြေစက်ခံရတယ်ဒါကကြောင့်ငွေကြေးလေးနဲ့မဟုတ်ဘူးကျွန်တော်မရရှိခဲ့ဘူးအဲ့လိုအခြေအနေဒီမှာကျွန်တော်ကစီးပွားရေးအရာစင်ကာမှုတွေပေါ့ကျုံ့ကြည့်ခဲ့ရတယ်ဒီကအထင်တော့စီးပွားရေးဆိုတာဗျာခဏကတည်းကလက်ပတ်နဲ့တွေးလို့ယူတယ်တွေးဆိုတာငွေပဲအဲ့ငွေကတော့ရှောက်ကြခဲ့တာ ဝေးစီဝါနေစင်စာသားပုံနဲ့ပတ်သက်ပြီးဘာလဲကရရတဲ့ပတ်သက်အဲ့ဒါကျွန်တော်မှမရှိခဲ့ဘူးအဲ့ဒါကိုကျွန်းကြတယ်ဟုတ်တော့ကျွန်တော်မေးချက်နဲ့နေကောင်ကအေးဝေးစီဝါနေကိုဆက်လက်ဆုံးလုပ်ခွင့်ပေးမှလားစင်စာသားဒီကိုဆက်လက်ပြီးတော့နိုင်ငံတော်ကနေကျိုးနေကိုထပ်ပေးခွင့်ပေးမှလားဆိုတဲ့နေရောဖြစ်လာတယ်ဟုတ်ကဲ့ခင်ဗျ
ကိုမျိုးရံတော်တိတ်တဲမှာခဏနေဘုံဘောနေပေးပါအောင်ခင်ဗျာနောက်ပိုင်းမှာတော့ကျွန်တော်လူထောက်ခံမှုနဲ့ပတ်သက်ပြီးတော့ထပ်ဆွေးနွေးတော်ဖို့ရှိပါတယ်မိ мян တော်ဖို့ရှိပါတယ်ဒေါက်တာတက်ဆွေဖိတ်ခေါ်ကြပါလိမ့်ခင်ဗျာဒေါက်တာတက်ဆွေရင်ဆုံးပါပဲဒီ NLD အစိုးရရဲ့36နှစ်တာကာလအတွင်းမှာအချိန်မှန်နေပေါ့သူစွမ်းဆောင်နိုင်တဲ့ဘာတွေများရှိတယ်လို့ဒေါက်တာတက်ဆွေသုံးသပ်မိပါလဲဟုတ်ကဲ့ဒါပေမဲ့ကျွန်တော်1960နှစ်ကနေစပြီးတော့တက်လက်လို့ရှိရင်အခုNLD တက်လာတဲ့အစိုးရဟာတုံးနဲ့ကာလဟာပြီးခဲ့တဲ့2560လောက်ကအုပ်ချုပ်တဲ့အစိုးရနဲ့မတူတဲ့အစိုးရတရအနေနဲ့ခိုင်ခိုင်မာမာတည်တည်ငြိမ်ငြိမ်ယက်တည်နိုင်စွာရှိခဲ့တယ်လို့ကျွန်တော်ကမြင်ပါတယ်ဒီအစိုးရရဲ့အုပ်ချုပ်နေမှုအာဏာကိုဘယ်သူမှဟိုအင်္ဂလိပ်စကားပြောရင် challenge လုပ်တဲ့အတန်တွေတုံးနဲ့တော့မကြားခဲ့ရလို့လေNLDဟာရှိနေတဲ့တည်ရှိနေတဲ့အချိန်နဲ့အမှန်ပေါ်မှာ သူလုံနိုင်ဆောင်ရှိသလောက်လုံနိုင်ဆောင်ရှိခဲ့တယ်လို့ကျွန်တော်ပထမအချက်အနေနဲ့မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျဟိုတစ်ချိန်တည်းမှာပဲကျွန်တော်နောက်တစ်ခုမေးချင်တာကလက်ရှိ
NLD အစိုးရကသူ့လက်ထဲမှာရှိနေတဲ့အာဏာနဲ့ပတ်သက်ပြီးတော့နောက်တစ်စုံတရာရွေးကောက်ပွဲမှာတော့ကတိကဝေးပေးခဲ့တဲ့ကိစ္စတွေကိုဘယ်လောက်များစွမ်းဆောင်နိုင်ခဲ့ပါလဲခင်ဗျဟုတ်အဲ့ဒီအတန်းတာပြောရတာတော့နည်းနည်းခက်ပါခင်ဗျဟိုရန်နှုံးပြီးစွမ်းဆောင်နိုင်မှာရှိဘူးလို့တော့ကျွန်တော်ဝန်ခံမှာဖြစ်ပါတယ်
တော့ဒီပေးခဲ့တဲ့ဂရီကိုတက်နိုင်ဆုံးတက်နိုင်ဆုံးပေါ့နေလာရက်နှစ်ရှိတဲ့ရေအနေနဲ့ကြိုးစားနေတယ်ဆိုတာကတော့ကျွန်တော်တို့အစ်မတ်ကြပါပါအောင်မြင်မှုအတိုင်းသာကပြောမှာခက်ပြီးတော့ဒီကိစ္စကလည်းတခါတည်းပြီးသွားမှာမဟုတ်သေးပဲနဲ့သူကငါတို့သုံးနှစ်အတွင်းမှာဒါတွေလုပ်မယ်လို့ပေးခဲ့တဲ့ဂရီလည်းမဟုတ်ပဲနဲ့ဒီဂရီဒီကိုသူကဟိုကြိုးစားပြီးလုပ်မယ်ဆိုတဲ့ဂရီတိုင်းတ
ြင်နေရှိမယ်ဆိုရင်ဘာလို့မြင်ပါလဲခင်ဗျဘာသိဆွေ
ဟုတ်ကဲ့ကျွန်တော်မြင်မှန်ကတော့ဟိုအစ်စ်ပေါ်လာတဲ့လက်နက်ကင်တက်ခိုက်မှုတွေပေါ့နော်လက်နက်ကင်အဖွဲ့အစည်းရောလက်နက်ကင်တက်ခိုက်မှုတွေနဲ့နိုင်ငံတကာကအရင်ရက်တောင်မှဆိုးတဲ့အရင်နေ့အဆက်ဖြစ်တဲ့ဖိအားတွေတွန်းအားတွေနောက်များစွာရင်ဆိုင်ခဲ့ရတာဟာဒီ energy အစိုးရဟာပူသိမ့်စင်အစိုးရတဲ့တောင်မှဟိုပို့ပြီးတော့ဆိုးတယ်လို့တောင်ကျွန်တော်အမြင်နဲ့ခင်ဗျာ
ဟုတ်ကဲ့တပ်ပေါ်နဲ့ဆက်ဆံရေးပိုင်းမှာကောဘယ်လိုမြင်လဲခင်ဗျာပထမအချိန်ကြီးကနေပြီးတော့နောက်ပိုင်းမှာဆက်ဆံရေးကောင်းလာလားဆိုးလာလားဘယ်လိုများမြင်ပါလဲခင်ဗျာဒီ3နှစ်တာကာလအတွင်းမှာ
ဟုတ်ကဲ့အဲ့ဒါလည်းပြောရတော့တော်ဖြစ်တယ်ခင်ဗျာဒီဒေါ်အောင်ဆန်းစုကြည်ကအဓိကဦးဆောင်ပြီးတော့ဒီတပ်မတော်နဲ့ဆက်ဆံရေးကိုဆောင်ရွက်နေတယ်လို့ကျွန်တော်မြင်တယ်အဆောက်ပိုင်းမှာတော့ကဟိုတပ်မတော်ကို COE သဘောနဲ့အဲဆောင်ရွက်နေသလားလို့ထင်တာပေါ့နော်ဒါအထင်ပဲဖြစ်ပါတယ်နောက်တစ်ခါအချိန်နဲ့အဲ့ဒီအချိန်ပေါ်မှာအဲ့လို COE လုံးလို့ဟိုအကျိုးရသည်သလားအကျိုးမဲသည်သလားဆိုတော့မေးဖို့တော့ကြားတော့မှတက်လာတယ်ခင်ဗျအဲကြောင့်အခု3နှစ်သာပြည့်တော့လည်းပဲအဲ့ဒီလိုပေါ့ဒီတက်မတော်ပေါ်မှာအဲစီရတာလိုက်ရောရတာပူပေါင်းဆက်ဆံရတာဟာ energy party အစိုးရတစ်ခုလက်အတွက်မဟုတ်ဘဲနဲ့တိုင်းပြည်ရဲ့အကျိုးစီးပွားဟာတကယ်ပဲဟာလာဟိုအကျိုးပြတ်ရတာလားဆိုတော့မိကုံကတော့ဟိုဆက်ရှိနေသေးတယ်သို့တော့ကျွန်တော်မြင်တာကတော့အဲ့ဒီလိုမှမလုပ်ရင်ဒီတဲ့ဒီဆိုးရဲ့အခြေအနေတရအဲ့အခြေအနေကြီးတွေရောက်ကောင်းရောက်နိုင်မယ်ဆိုတဲ့အတွက် energy ရွေးချယ်တဲ့လမ်းကတော့အောင်မြင်မှုအတိုင်းတည်းမေဖို့ဆိုချင်ရှိပေမလို့ဒါရွေးချယ်မှုမှန်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုမျိုးရန်အောင်တင်ဒေါက်တာတက်ဆွေလေးလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်တချို့သွားရှင်တွေရဲ့စာတွေဖတ်ချင်ပါတယ်ချို့ဒီပါဝင်ဆွေးနွေးမင်းများလူတွေသွားရှင်ချို့ဖုန်းနံပါတ်ပေးထားပြီးမယ်ခုဒီခေါ်လို့မရသေးပါဘူးကျွန်တော်ဒါမှမဟုတ်ကျွန်တော်တို့ပို့ထားတဲ့ချို့စာတွေဖတ်ပြပါမယ်အရင်ဆုံးတန်းတန်းထေးဆိုတဲ့စာသူကတော့ရေးထားတာက
အရင်ကထက်ပိုပြီးတော့ကြက်တဲဆိုးွားလာပါတယ်တဲ့အခွန်အခကအမျိုးမျိုးဖြစ်လာပါတယ်တဲ့တယောက်တဲ့ကောင်းမွန်တဲ့အုပ်ချုပ်မှုတွေမတွေ့ရပဲနဲ့တမျိုးပြီးတော့တမျိုးနှိမ့်ဆက်တဲ့အစိုးရဖွဲ့ဝင်တွေတယောက်တစ်လက်စားလိုက်ဆင်းလိုက်တာတွေ့ရတော့မြန်မာနိုင်ငံကြီးကသုတီတာရက်ဇီယာကြီးလာများအောင်ထင်ရပါတယ်တဲ့ဒါတော့တန်းတန်းထည့်ရဲ့အမြင်မှာနောက်ဦးကိုကိုအောင်ဆိုရက်လူကပေးစာပေးပါတယ်နံပါတ်၁ကုန်စည်နှုန်းတွေ၃နှစ်မှာ၃ဆကြီးလာပါတယ်တဲ့နံပါတ်၂ရခိုင်စစ်ပွဲတွေဖြစ်လာပါတယ်နံပါတ်၃တန်ဖိုးနဲ့အင်အားတွေမှာမြန်မာတိုင်းသားမဟုတ်တဲ့လူမျိုးကြောင့်တွေဖြစ်လာပါတယ်နံပါတ်၄တိုင်းနဲ့ပြည်နယ်တွေမှာတန်ဖိုးနဲ့အင်အားတွေမရှိဘူးနိုင်ငံခြားဝင်ငွေချီးပြီးတော့ရန်ကုန်ပြုပြင်မယ်ဆိုရင်နိုင်ငံခြားဝင်ငွေကဘယ်လောက်ထိပြင်ရမှာလဲတခြားတိုင်းပြည်နောက်တိုင်းနဲ့ပြည်နယ်တွေဖွံ့ဖြိုးတိုးတက်ဖို့မစင်စားတော့ဘူးလားဆိုပြီးတော့ဥက္ကုကောင်မိကုန်ထုတ်ပါတယ်နောက်တစ်ယောက်ကတော့ကိုဇင်မင်းခန့်ပါသူကြီးတော်ကတော့ပြောင်းလဲတဲ့တော့ကတော့ပြောင်းလဲနေပါပြီတဲ့နှစ်60အုပ်ချုပ်သွားတဲ့လူတွေတော့မှမပြောင်းလဲခဲ့သေးတာ၃နှစ်တာအတွင်းအုပ်ချုပ်ဝင်တဲ့တော့ပြောင်းလဲဖို့မဖြစ်နိုင်ပါဘူးတဲ့ဒါသူ့အမြင်သူ့ရဲ့အမြင်တွေကိုရေးသားတာပါကျွန်တော်အဲ့တော့ဒါနဲ့ဆက်ဆက်ပြီးတော့လူတွေရဲ့ထောက်ခံမှုနဲ့ပတ်သက်လို့ပါကျွန်တော်မေးချင်ပါတယ်အရင်ဆုံးကိုမျိုးရံအောင်တိတ်ကိုမေးချင်ပါတယ်ပြောရမယ်ဆိုရင်တော့အဲကျွန်တော်တို့ဒီ၃နှစ်တာကာလအတွင်းမှာဝေဖန်တန်ဒီဒီနိုင်ငံရေးတုံ့ပြန်သူတွေရဲ့ဝေဖန်တန်တွေလည်းအမျိုးမျိုးရှိပါတယ်ခင်ဗျာလူထောက်ခံမှုကအနေဒီပေါ်မှာကြာဆင်းသွားလားကိုတူလာလာဒေါက်တာအူကိုမျိုးရံတော်တေးအမြင်သိကြပါလေအရင်ဆုံ
းအင်းကျန်သူတူဝါလာကျဆောဝါလာဆိုတော့ကျွန်တော်တို့အနေဒီခါဒီတူကိုစားကြည့်တယ်ကြာတော့ဒီတူကိုစားကြည့်တယ်ဆိုတော့ကဒီတူကိုစားအဲတမတော်ရဲ့မဆိုင်တဲ့လုပ်ဝင်လုပ်နေတာကိုစစ်ဆန်ပင်းနေတယ်ဆယ်ဘောဗျာနော
်ဟုတ်ကဲ့
ဆိုတော့ဒီဒီကအနေဒီကူစားစေပါဘုန်းကြီးကူစားစေပါဒါကလည်းပဲဒကင်းကစမ်းမခဲ့တဲ့ဇလုံးကြီးကောက်ပွဲကသူသိချင်နေပါတယ်အဲ့တော့ဒီသူကအနေဒီကိုမချစ်မရတော့ဖြစ်တယ်မချစ်မရဆိုတာကအထူးသဖြင့်အနေဒီကိုဥဒန်းစေလိုက်ကိုသဘောငင်အားစုကြီးဖြစ်ပါတယ်နံပါတ်၁ကဂျပန်ဒီမိုကရေစီရမမနဲ့နိုင်ငံရေးတကြွလှရှားသူတွေမမတော့မီဒီယာတွေမမလေးနဲ့တိုင်းဒေသနဲ့ကကွဲစီဒီမမငါတိုင်းဒေသနဲ့ပါစီစီပေါ့အင်းဒီကဂျုံစားခဲ့တယ်အင်းဒီကပုံအပ်ချေတယ်ဒါပေမဲ့အင်းဒီကမြို့ပိုင်းကြားစီရေးဆိုတဲ့ကောင်းစင်အောင်မှာကျော့မကျော်နဲ့အစီအပြေအောင်တက္ကသက္ကသက္ကကျိုးစားခြင်းနဲ့ဘုရားကျွန်တော်တို့ကိုအားပေးခဲ့တဲ့အခွင့်အရေးနဲ့ဝိကကလို့ဖြစ်လာတယ်။ဒါကတော့သမတော်ကဘယ်လိုရေးသားမှုရှိလဲဆိုတဲ့မိကောင်းလည်းကျွန်တော်ကရှိရဲ။ကျွန်တော်ဒီအစိုးရအဖွဲ့ဒီဒီရေးချက်တင်တော်ထားတဲ့အစိုးရအဖွဲ့ဖြစ်တယ်။ဒီဒီအစိုးရအဖွဲ့ဖြစ်တယ်။ဒါကြောင့်မလို့ဒီဒီကိုမျက်နှာမကြည့်ပဲနေတယ်။သမတော်ကတော့အတူညီပဲလား။ဒီမျိုးကျွန်တော်ကရှိရဲ။မတော်လဲဆိုတော့နိုင်ငံတော်လုံးကျုံရေးအတွက်တမတော်လိုအပ်တယ်ဆိုရှင်နိုင်ငံတော်မှာအရေးကြီးဆုံးမိခနိုင်ငံမှာဆိုရေးကြီးဆုံးဒီပညာရေးဖြစ်တယ်ထို့အတွက်ကြောင့်ပညာရေးဝန်ထမ်းတွေကိုလူတော်တွေမှာထားပြနေလို့ပြောရတယ်အဲ့ဒါမျိုးပေါ့အဲ့တော့ဘကွေးဦးစီးချုပ်ကလက်ဆက်ရတာလို့ထားရဆိုလို့ရှင်ပညာရေးဝန်ကြီးတွေလည်းအလားတူမရှိသားတင်ဘူးလားမတော်လဲဆိုတော့တကယ်တမ်းကျတော့နိုင်ငံတစ်ခုကိုတည်ဆောက်နေတာကလက်မှတ်မဟုတ်ဘူးပညာဖြစ်တယ်။အဲဒီတော့ပညာနဲ့တည်ဆောက်မလားလက်မှတ်တည်ဆောက်မလားဆိုမျိုးကိုတော့ရှိလာတယ
်။ဟုတ်ကဲ့
။ဒါတွေက philosophy တွေပါဒါပေမဲ့မတွေ့ကြတဲ့အခြေအနေတွေရှိတယ်။ဆိုတော့ကျွန်တော်တို့ဆရာနဲ့ပတ်သက်ပြီးတော့ရှင်းရလို့ရှိရင်ဒီကဲတုံးနေအကျော်မှာတမတော်နဲ့သင်ပြောင်းလှုပ်ရှင်းလှုပ်ရှင်းလှုပ်ရှင်းနေပဲရင်ကျင်းပြည့်စင်တယ်မအောင်မီဝတ်တိုင်းပြိပတ်ခါလေးပဲအနေဒီကဂျိုင်းရဇမခင်ရခုနဆရာပြောခဲ့တယ်လို့မျိုးပဲသူရောပိုင်းပြီးဆုံးမှုဘုခင်ရဘုခင်ရလေလေမတော်နေဆိုတော့ဘယ်ဒီအနေဒီကဒေါင်းဆန်းစစ်ကြီးကဂျောင်းရဲ့ပြီးတော့မှဆံပြီးနေရကိုပြီးတော့စီဝါရေးရကြည့်လို့ရှိရင်လည်းပဲငါတို့လည်းပြန်နေတဲ့ဒိန်စီဝါရေးဝီစီဝါစီဝါရေးနော်ပြန်စားတတ်လို့စီဝါရေးလည်းမရှိဆိုတော့စီဝါရေးကစားမှာလို့ဖြစ်လာတယ်။ထို့တူအရင်ဆက်ဆိုးရထစ်တာမေးရခဲ့တဲ့ဆိုးနေဒီခေါခေါငှက်စီခေါသူတို့ကလည်းပတ်သက်ချုပ်ပြီးတော့ဒီနေ့မှမဖြစ်အဲ့လိုအရှင်ကြီးဆိုရင်ဆိုင်နေကြမှာ။ဒါမနဲ့
ီအခြေအနေကခုချိန်မှာစတင်ကျော်လွှားနေပြီလို့ကျွန်တော်ပြောတယ
်။ဟုတ်ကဲ့ကျွန်တော်ဒီနေရာမှာနည်းနည်းဝေဖန်သူတွေပြောတဲ့ဝေဖန်သူတွေဆွေးနွေးကြတဲ့ဝေဖန်လေးရှိကြတဲ့ချက်တစ်ချက်ကျွန်တော်မေးချင်ပါတယ် NLD အစိုးရကတဲ့အဓိကအုပ်ချုပ်ရေးပိုင်းဆိုင်ရာကိုကင်တွယ်တဲ့နေရာမှာလူရွေးချယ်တယ်ပေါ့နော်လူရွေးချယ်တဲ့နေရာမှာမကြိုက်ကြဘူးတချို့ကမကြိုက်ကြဘူးဆိုတော့အရင်ကလူဟောင်းတွေပါတာရှိတယ်နောက်တစ်ခုကလည်းရွေးချယ်ထားတဲ့လူပေါ်မှာမကျေနပ်ကြတာရှိတယ်ဒီပေါ်မှာဝေဖန်မှုတွေတော်များရှိပါတယ်အထူးဖြစ်ဝန်ကြီးဖွဲ့တွေပဲဖြစ်ဖြစ်တိုင်းနယ်ပြည်နယ်မှာပဲဖြစ်ပြောင်းစုဆင်မှာပဲဖြစ်ဖြစ်အဲ့တော့ဒီရွေးချယ်မှုတွေပတ်သက်လို့မှန်ကန်သိကျော်မှုရှိမှုရှိဝေဖန်ကြတဲ့ပုံမှာကိုမျိုးရအောင်သိဖို့မြင်ပါတယ်
မင်းကန်စစ်တော်မှုရှိမရှိဆိုတာကကျွန်တော်အလုံးစုံမသိပါဘူး။ဒါမင်းတောင်ဆန်းစုကြည်ရွေးချယ်ခဲ့တဲ့ကိစ္စပါ။ကျွန်တော်အမြင်မှာပြောလို့ရှိရင်တော့ချုပ်ရွေးချယ်မှုတွေကဇူခတ်ကြည့်လို့မြင်လေကြာ။ဒီဇူခတ်ကြည့်ရွေးချယ်တော့နိုင်ငံရေးအမြင်ရှိပြီပေါ့။နော်။နိုင်ငံရေးအမြင်ရှိတော့မေစုပြောချက်နဲ့အဲတောင်းချက်နဲ့တောင်းပေါ်မှာတော့မကြောက်လောက်လို့ဆိုနေရကြာ။ဒါတော့ဇူခတ်ကြည့်လို့ရည်ရည်အတွက်ကိုကောင်းတဲ့အချက်တော့လူမျိုးကိုတိချကောင်းမို့ဆိုတော့လုပ်နိုင်တယ်။ဒီမှာကကောင်းဆုံးချုပ်တိကတော့ရှိနေမှာပဲ။လူကြီးသမားကိုရွေးလို့ရှိရင်တော့ကျုံမတဲ့ဝင်ကြည့်လိုက်ဦးကျုံမတဲ့။လူကြီးသမားလူရဲကန်ရဲတဲ့စကားချက်တွေတတိရှိတယ်ကျုံမတဲ့။လူရဲကန်ရဲရှိတယ်။ဒါမင်းလူရဲအတွေ့အကြုံရှိတဲ့အတွက်ကြောင့်အမှန်ယူနေရှိတယ်။ဒါမျိုးပေါ့ကောင်းဆုံးချုပ်တိကတော့ရှိနေမှာပဲ
။ဟုတ်ကဲ့ခင်ဗျ။
ဒီပေါ်မှာကျွန်တော်ပြောလို့ရှိရင်တော့အဲ့ဒီမှန်နေကြောင်းမရဘူး။ကောင်းဆုံးကြည့်တာရှိမှာ
ကျွန်တော်ခုနကလူထောက်ခံမှုနဲ့ပတ်သက်ပြီးတစ်ဆက်သေးမေးချင်တာကတိုင်းသားဒေသတွေကိစ္စပါတိုင်းသားဒေသတွေမှာပြောရမယ်ဆိုရင် KIA ပြည်နယ်မှာဖြစ်တဲ့ကိစ္စမွန်ပြည်နယ်မှာဖြစ်ခဲ့တဲ့ကိစ္စဥပမာတရားကိစ္စမျိုးတွေကြော်ရီဘုံကျုံဆန်ကြော်ရီကိစ္စမျိုးတွေဒီပေါ်မှာတိုင်းသားတွေရဲ့ထောက်ခံမှုကြာဆင်းလာတယ်လို့သုံးသပ်ကြတာရဲ့ဝေဖန်ကြတဲ့စာပေတွေမှာလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီအချိန်ကြီးကနဲ့ပတ်သက်လို့ကိုမျိုးရံအောင်တင်ရဲ့အမြင်ဘယ်လိုရှိပါလဲတကယ်လာမယ့်2020ရွေးကောက်ပွဲမှာတိုင်းသားဒေသတွေမှာ NLD ရဲ့ထောက်ခံမှုကရရလို့ရပါမလား
ကျွန်တော်မှပြောရတဲ့ချက်တွေရှိပါလေကျွန်တော်မှချက်တွေမှာအဲ့ဒီအဓိကမှာမေးပြီးဖြစ်ခဲ့တဲ့တော့နိုင်ငံတကာမှာရှာတူတွေတော့ဆက်စုဖွဲ့စည်းတွေတော့မီဒီယာတွေနိုင်ငံတိုင်းတိုင်းပါနိုင်ငံပေါ့ကြည့်လေတိုင်းတော့နိုင်ငံတိုင်းတော့လည်းကဖွဲ့စည်းတွေတောင်းတဲ့ဖွဲ့စည်းတွေရဲ့တော့ဖွဲ့ချုပ်ကိုမင်းမျိုးနေကြတယ်တော့ပုံအောင်ကြတယ်ပေါ့ဒါမင်းကောင်းဆောင်ရမတဲ့ငင်းလေးအခုတည်းရှိရပါလေ။ဘုဒ္ဓတိရှိရလို့လည်းပဲဘလို့ချင်းလေးဖြစ်ခဲ့တာပဲ။ဆိုတော့ဒါပေမဲ့ကျွန်တော်ကချစ်ပေါ့ငကြမကြီးလေးအွန်လိုင်းနဲ့ကိုင်းတော့အဖွဲ့စည်းတွေဒီနိုင်ငံပေါ့ဒီပြည်ပေါ်ရှိတဲ့ကောင်မ။ဘုခုထုံးလို့အဆက်ငင်းတွေအဆက်နဲ့ဒီလိုငင်းကိုတက်တာရှိတဲ့အဖွဲ့စည်းတွေတွေ့ရအောင်ဗျာ။ဒါအားကြောင့်ဆက်ပဲ။ကျွန်တော်ကယူနီအဖွဲ့စည်းတွေကကြည့်ရအောင်ပေါ့ဗျာဆိုတော့ energy ကိုမကျန်နေတာစီကောင်းစနေလေဒါမျိုး energy ကိုစခန်းတော့အမေဘူးနော်ခန္ဓာရှင်အစိုးရနဲ့လက်ပြဝမျိုးမဟုတ်ဘူးဟုတ်တယ် energy မှာခန္ဓာချက်တွေရှိတယ်နော်ပြည့်ပြည့်ပြည့်ရှိတယ်ဒါကိုလည်းအနေကောင်းဆောင်တွေကိုအနေကောင်းဆောင်တွေရေးစားမိလို့ရှိနေပါဘူးအဲ့တော့တချို့မကျန်တဲ့ချက်တွေရှိနေတာကတော့စုံမခံရမယ်။ဒါပေမဲ့နောက်ဆက်ရွေးကွဲမှာဒီကိစ္စတွေပေါ်မှာကျွန်တော်ကသင်္ကေတရှိပြီးတော့မှဒီလိုမျိုးအလုပ်မလဲဆိုတာမစမ်းမလို့ကျွန်တော်မြင်တာကနောက်နေ့ဆက်မှာသမဒဝေါ့စ်ကန်ချိုးဘောသမဒနာဒီကန်ချိုးကြတဲ့ခါမှာဒီကန်ချိုးဆိုတာကသမဒအစောလက်ထက်ကပေါ်ပေါ်ခဲ့တဲ့အဖွဲ့ဖြစ်တယ်။ဟုတ်က
ဲ့
ဆိုတော့ကျွန်တော်ကပြောမယ်။ကျွန်တော်ကပြောမယ်เออเมชอกเก็บกินเลยเมนูเนี่ยนี่แหละเมนูอุชบ่งาลูกกูเมนูเล็กๆพอตัวนี้ลงมั้ยไอ้ตัวนี้เนี่ยนายเองเนาะอนาคตย้ายอยู่ชูต้าเลยตัวนี้เนี่ย
โอเคကျွန်တော်ဒေါက်တာတစ်စစ်ကိုပြန်ပြီးဆက်ပေးခြင်းပါလေကျွန်တော်တခုအချိန်နဲ့သိမြရလို့ပါအဲဒေါက်တာတစ်စစ်ကတော့ NLD ရဲ့ရက်တီချက်တဲ့ပတ်သက်လို့ခုနကကရက်တီမှန်တယ်ဆိုတဲ့အမြင်ရှိပါတယ်အဲ့တော့ပြောမယ်ဆိုရင်မဟာဗျူဟာနဲ့ပတ်သက်လို့လက်ရှိ NLD လုပ်နေတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တော့တက်ဆွေရဲ့အမြင်သိကြပါတယ်ခင်ဗျအစိုးအကောင်အဝေးပန်းပေါ့
ဟုတ်ကဲ့အပြောရဝေဖန်ရတယ်ရှိတာအမှန်ပါပဲဒါတော့ကျွန်တော်တို့ဝန်ခံကြပါပေါ့အဲ့ဒါဒီအလာတော့ကျွန်တော်တို့ဟိုဆိုရတာခုလိုပေါ့နော်ဘရီဇာဗင်းညီကပေါက်လာတယ်လို့ပေါက်လာမှာမဟုတ်ဘူးဆိုရဲအယူဟိုစိုးအမင်းဟာမှန်ကန်တယ်ဖြစ်တယ်မှန်ကန်တယ်လို့အဲ့ဒါကဟို နဲ့ဒီတင်ပါတယ်သူမြင့်တကနေပြလိုက်တာဒီလိုတိလာကြီးအဖြစ်ဝိပန်းသူတွေရောဘီလူလူတွေရောတော့ကတိုက်ခတ်ပြုနေတဲ့တမတော်နဲ့ဂျက်မန်ကြီးဒီရောဟာအာတကယ်အနေထားတရားအမှန်ကိုလူလူကသိလာတော့ချစ်ချောက်မဲ့လမ်းမှာအန်အဒီကဘလိုပဲအားနည်းကြည့်ရှိပြီဒီလူလူကပုံပြီးမှန်ကန်တဲ့အမြင်တည်ငြိမ်တဲ့ဆုံးဖြတ်ချက်အမြင်မျိုးရှိလာတဲ့အဲတာရကတ်ကူကိုအန်အဒီတုံးနဲ့ကပြလိုက်တယ်လို့မြင်ပါတယ်အန်အဒီရဲ့မဟာပြောဟာဆက်ပြီးသွားနေတယ်တိုင်းပြည်အတွက်တိုင်းပြည်ရဲ့အချိုးစီးပွားကိုအခြေခံတဲ့အဲမဟာပြောကိုချထားပြီးတော့အဓိကကြတဲ့တိုင်းသားတွေနဲ့သိစင်းညီညွတ်ရေးတခြားရန်သူပြုနေတဲ့ဖွဲ့စည်းနေတဲ့ပါသိသိညီညီကို NLD ဟာပါတီဖွဲ့ကလေးကချထားပြီးတော့အခု၃နှစ်တော့မှလည်းတက်နေဆုံးကြိုးစားနေတဲ့တည်းဒီမာယူဟာကြောင်းကြရာကြောင်းမရှိဘူးဒီတိုင်းပဲသူဆက်သွားလိမ့်မယ်ဆိုတော့ဒီလောက်ကြီးရမာရာကြီးမာရာယူတော့ NLD ရောဘယ်သူပဲပြုပဲချိန်ယူကြမှာလို့ကြောင်းမြင်ပါတယ်
ဟုတ်ကဲ့ကျွန်တော်စက္ကန့်30လောက်ပဲရပါတယ်ဒေါက်တာတက်ဆူပဲဆက်မိကြပါတယ်လူလူထောက်ခံမှုနဲ့ပတ်သက်လို့ပေါ့၃နှစ်တာကာလအတွင်းဒေါက်တာတက်ဆူဘယ်လိုများမြင်ပါလဲခင်ဗျ
ဟုတ်ကဲ့တောက်ကမှုဆိုတာဆာဝေးလို့ခေါ်တဲ့ဟာသူတည်တနာလောက်တာတောင်မှဟိုမန်ကန်ထိုင်းခိုင်မာတာမဟုတ်ဘူးသူများသူတည်တနာစာရန်ဒီလောက်ပဲတောင်ဖို့ရှိမယ်အဲ့နဲ့တော့မှဂျာဗက်ယူကပွဲနဲ့ဟိုဒီနေ့ရောက်တိုင်းဟာယူကပွဲတွေရှိစီးခဲ့တော့ဂျာဗက်ယူကပွဲမှာကျန်တော့မဟုတ်ခဲ့တာမှန်တယ်အဲ့နဲ့ဒီလိုဒီရန်ကုန်တိုင်းရောကောင်းလို့ပေါ့လေကျွန်တော်2020အတွက်ဒီမန်စာတွေအနေနဲ့ကောင်းကောင်းရပြီးတော့လူလူထောက်ခံမှုဟာကျမတော်ဘူးဆိုရင်အဆင့်ကတော့ကျွန်တော်ဟိုအမခံရတဲ့ဒါတော့ယုံကြည်တယ်။ဆောင်ရမလို့လို့
ဟုတ်ကဲ့
အဲ့လိုကျွန်တော်ယုံကြည်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်လီလိုက်စီစဉ်အချိန်ဆက်သွားလို့ပါ။ပေါင်းဆွနေပြီးတဲ့ဦးမျိုးရန်အောင်တိန်းနဲ့ဒေါက်တာတက်ဆွေနှစ်ဦးစလုံးကျေးဇူးတင်ပါတယ်။ဒေါက်တာရှင်နှစ်ဦးလည်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။ဒိုင်လီလိုက်စီစဉ်ကိုတော့ဒီမှာပဲကျွန်တော်ကွန်ပြပ
ါ။ကိုဒါနီယိုစီစဉ်ထုတ်လွှင့်ပေးတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါရဲ့ရှင်။အခုအင်ကာနေညဘက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်တော်စုရှိနေချုပ်ဝီလျံဘားဟာအောက်လွတ်တော်ပြည်သူ့ငွေစင်းကော်မတီမှအခုလက်ရှိအချိန်တွင်မေးမြန်းချက်တွေကိုဆက်ပြီးတော့ဖြေကြားနေပါတယ်။ကော်မတီဝင်လွှတ်တော်အမတ်တွေကမေးကြတဲ့မေးခွန်းတွေထဲ2016သမရယူကော့ပွဲမှာရုရှားဝင်နောက်ခဲ့တဲ့ပေါ်အတူးဆုံတဲ့စစ်ဆေးမှုရောဘတ်မူလာရဲ့အစီအကံစာနဲ့ပတ်သက်တာတွေလည်းပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာအကျန်းဖက်ဝါဒရဲ့တကယ်ကောင်းဆောင်ဖြစ်တယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကအရှုတ်ချပြောဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့တော်လှန်ရေးအင်ဆောင်တပ်ဖွဲ့ IRGC ကိုအကျန်းဖက်ဝါဒအဖွဲ့ဖြစ်အမေရိကန်ကတတ်မှတ်ကြေညာလိုက်ပြီးနောက်တည့်မှာအီရန်ဘက်ကအခုလိုတုံ့ပြန်လိုက်တာပါ။ဒီဘအစိုးရတစ်ခုရဲ့အဖွဲ့အစည်းတစ်ခုခုကိုအကျန်းဖက်ဝါဒအဖွဲ့ဖြစ်အမေရိကန်ကတတ်မှတ်တာဒါဟာပထမဆုံးအကျင့်ဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနေဆက်မြေတျောက်လှူရှားနေတဲ့အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေကိုမြန်မာနိုင်ငံကအမြင့်ပြတ်တုတ်တင်ရှင်းလင်းသွားမယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းဘယ်လိုအကြမ်းဖက်အုပ်စုမျိုးကိုမဆိုတခြားဘယ်နိုင်ငံကိုမဆိုဆက်ညင်တိုက်ခိုက်ဖို့အတွက်သူတို့နေမျိုးကိုအသုံးချခွင့်ပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဘယ်အကြမ်းဖက်အုပ်စုတွေကိုအကြမ်းဖက်အုပ်စုတွေကဘယ်သူပဲဝါဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပါဘူး။တနင်္ဂနွေနေ့စက်တျောက်မှာလှူရှားနေတယ်လို့နှစ်ဖက်အစိုးရတွေအရင်ကပြောထားဘူးလားကတော့ရခိုင်လူမျိုးစုနဲ့တိုင်းအဖွဲ့ AA နဲ့အကြမ်းဖက်ဝါဒီအုပ်စုဖြစ်တဲ့ဝန်သတ်မှတ်ကြေညာထားတဲ့အာဆာအဖွဲ့တွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဥရောပဂျပန်နဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးပုံရိပ်တိုက်မှုနှုန်းတွေဟာနှုန်းတွေနဲ့ပတ်သက်တဲ့အနာဂတ်အလားအလာကိုနိုင်ငံကငွေကြေးကြံမှုဝေးအဖွဲ့ IMF ကရှော့ချခံမှန်းလိုက်ပါတယ်
။အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 32လိုင်းလက်မီတာ190တို့ကနေနာဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.